Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ Washington မြို့တော် View American တန်ကနေ2018ခုနှစ် April 27ရက်တောက်ကြနေညပဲမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလမ်းမီတာ190တို့ကနေစတင်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစည်းအဝေးကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ပြည်ထောင်နိုင်ငံပါတီမျိုးတော်မှာပြစ်ခတ်မှုကျွလွန်သူဖြစ်တန်မြတ်ရှိသူသနတ်သမားရဲ့အလောင်းဤ IS သွေးကြွအဖွဲ့ကိုဂုံပြုထားတဲ့စာဆောင်ကိုတွေ့တဲ့အကြောင်းစုံစမ်းစစ်ဆေးမှုနဲ့နှိစက်သူတွေကပြောဆိုကြပါတယ်။မြောက်ကိုရီးယားမှာအရေးကြီးတဲ့နှစ်ပတ်လည်နေ့တစ်နေ့နီးလာနေတဲ့အတွက်အရေးပေါ်တက်လှမ်းထားတဲ့အကြောင်းတောင်ကိုရီးယားကပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမတ်တင်ကြီးထိုင်နေသူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါ။သတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ NLD ပါတီခေါင်းဆောင်ဟောင်းဖြစ်တဲ့သတင်းစာဆရာကြီးဦးဝင်းတင်ကွယ်လွန်တာ၃နှစ်ပြည့်ဂုံပြုခန္ဓာကိုရန်ကုန်မြို့တောင်ဝင်းတွင်ခံမှာမှာဒီကနေ့ကျင်းပခဲ့ပါတယ်
။နိုင်ငံတော်ကနေပြီးနိုင်ငံတော်ဆွမ်းပြီးတဲ့အကိုကိုပြောဖြစ်တယ်။ဒါမှမဟုတ်အချိန်ကပေးလို့ပြင်တော်ရဆိုရင်ဒီလိုရောင်းလို့နေရာမျိုးမှာပြင်တော်နေရာမျိုးမှာကျော်တော့အများကြီးအများကြီးစားကြပြီးတော့
ခန္ဓာကိုတက်ရောက်လာတဲ့ NLD ပါတီနိုင်ငံကြီးသူရဦးတင်ဦးပြောသွားတာဖြစ်ပါတယ်။အပြည့်စုံကိုမကြခင်မှာနားဆင်ရမှာပါ။တားပြင်းမြန်မာနောင်သတင်းဌာနအယ်ဒီတာချုပ်ကိုဆွေဝင်းပေါ်ဆွဲဆိုထားတဲ့အမှုကိုကျောက်ရာတရားရုံးကပလတ်လိုက်တဲ့အကြောင်းတခါထိုင်းနိုင်ငံဆိုင်ရာမြန်မာတမ္မတ်အစ်စ်ခန့်အပ်လိုက်တာနဲ့ထိုင်းရောက်မြန်မာအလုပ်သမားတွေရဲ့မျှော်လင့်ချက်အပါအဝင်ဒီကနေ့စတင်တဲ့ American Dude သမားရဲ့ Australia နိုင်ငံခီးစဉ်စတာတွေကိုနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေမတိုင်ခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကရှင်းပြပေးမှာဖြစ်ပါတယ်ဗျာ
ပြည်ထောင်နိုင်ငံပါရီမြို့တော်မှာရဲတပ်ဖွဲ့ဝင်2ဦးသေဆုံးခဲ့တဲ့ပစ်ခတ်မှုကျွလွန်သူဖြစ်တန်မြတ်ရှိသူသနတ်သမားရဲ့အလောင်းဤ IS သွေးကြွအဖွဲ့ကိုကြည့်ကျူထားတဲ့စာဆောင်တွေ့တဲ့အကြောင်းစုံစမ်းစစ်ဆေးမှုနဲ့နှိစက်သူတွေကပြောပါရယ်အဲစသွေးကြွအဖွဲ့ကတော့တနတ်သမားဟာဘယ်ဂျင်နိုင်ငံသားအဘူယူဆုဆိုသူဖြစ်တဲ့အကြောင်းသတင်းထုတ်ပြန်ထားတာပါပါရင်ပြုတ်လို့ရတဲ့ဘက်ကတော့တနတ်သမားဘသူဆိုတာသိရှိထားပြီးဖြစ်ကြောင်းပြောဆိုခဲ့ပေမဲ့အတိအကျထုတ်ဖော်ပြောဆိုတာမျိုးမရှိသလိုအဲစဖို့ဝင်ဟုတ်မဟုတ်ဆိုတာလည်းပြောတာမျိုးမရှိပါဘူးပြင်သစ်မီဒီယာတွေမှာတော့တနတ်သမားဟာ2000ပြည့်လွန်နှစ်တွေတုန်းကရဲတွေကိုပြစ်ခတ်ခဲ့မှုနဲ့ထောင်ဒဏ်အများပြားချခံခဲ့မှုနဲ့တဲ့39နှစ်ရွယ်စိန်နမန်အရက်မှာနေထိုင်သူတူဖြစ်တဲ့အကြောင်းဖော်ပြနေကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့တိုက်ခိုက်မှုမှာပြင်သစ်သမ္မတရွေးကောက်ပွဲကိုထိခိုက်နိုင်ကြောင်းတူတာလူမှုကွန်ရက်ကနေမှတ်ချက်ပေးပြောဆိုခဲ့ပါတယ်။ဘယ်ဂျီယံအာနာမနီကတော့ပြင်သစ်နိုင်ငံပါရီမြို့တော်ကအထင်ကြီးရရှောင်းဆဲလီစီလမ်းမကြီးမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးအလို့ရှိနေတဲ့ဘယ်ဂျီယံနိုင်ငံသားတူဟာအန်တွတ်မြို့မှာလာရောက်ဖမ်းခံခဲ့တဲ့အကြောင်းပြောဆိုခဲ့ပါတယ်။အကြမ်းဖက်တိုက်ခိုက်မှုမှာနံပါတ်1အလို့ရှိနေသူဖြစ်သူကသူအင်တာနက်လူမှုကွန်ရက်တွေပေါ်မှာတွေ့ရှိခဲ့ပြီးတဲ့နောက်မနေ့နောက်ပိုင်းမှာပဲလာရောက်ဖမ်းခံခဲ့တာဖြစ်တဲ့အကြောင်းဘယ်ဂျီယံတရားလူရှိနေရုံကပြောဆိုခဲ့တာပါ။တန်ရရှိသူနဲ့ပတ်သက်တဲ့အချက်လက်တွေတိုက်ခိုက်မှုနဲ့ဆက်နွယ်တဲ့နောက်ထပ်အချက်လက်တွေကိုတော့မသိရသေးပါဘူး။ဖက်ရှင်ပစ္စည်းဆိုင်တွေစားတောက်ဆိုင်တွေကြောင့်မြို့ကန်တွေနဲ့ကဘာလက်ခီးစွားတွေကြားရေပန်းစားတဲ့ရှောင်းဆဲလီစီလမ်းမကြီးနေနေတာတော်တော်များကိုမနေ့ကပိတ်ထားခဲ့ရပါပဲ။ဒီကနေ့မှာတော့အခြေအနေဟာပုံမှန်တိုင်းလည်ပတ်စပြုနေပါပြီ။
ပြင်သစ်နိုင်ငံပါရီမြို့တော်ကတိုက်ခိုက်မှုဟာဆိုရင်အကြမ်းဖက်ဝါရဆဲတိုက်ခိုက်မှုတွေနေရာမရွေအချိန်မရွေဖြစ်နိုင်တယ်ဆိုတာကိုသတိပေးလိုက်တာဖြစ်တယ်လို့အမေရိကန်ဒုတိယသမ္မတမိုက်ဖန့်စ်ကဒီကနေ့တောက်ကြနေမှာပြောဆိုပါတယ်။အမေရိကန်ဘက်ကတော့အကြမ်းဖက်ဝါရဆဲတိုက်ခိုက်မှုတွေအဆုံးသတ်ရေးကြိုးပမ်းအားထုတ်မှုကိုလက်လျှော့မှာမဟုတ်ဘူးလို့လည်းဒုသမ္မတကပြောပါတယ်။အရှေ့တောင်အာရှဒေသတွင်စီးပွားရေးအကြီးဆုံးအင်ဒိုနီးရှားနိုင်ငံကိုရောက်ရှိနေတဲ့နှစ်ရက်ကြာခီးစဉ်ရဲ့အဆုံးမြို့တော်ဂျကာတာမှာစီးပွားရေးသမားတွေနဲ့ဆွေးနွေးပွဲအစမှာပဲအမေရိကန်ဒုတိယသမ္မတဖန့်စ်ကအခုလိုမှတ်ချက်ပေးပြောဆိုခဲ့တာဖြစ်ပါတယ်။ပြင်သစ်နိုင်ငံရဲ့သမ္မတရွေးကောက်ပွဲတွေကျင်းပဖို့ရက်ပိုင်းလိုမနေ့ကြာသပတေးနေ့ညပိုင်းမှာတိုက်ခိုက်မှုဖြစ်ခဲ့ပြီးရဲတပ်ဖွဲ့ဝင်တဦးတနတ်မှန်သေဆုံးခဲ့ရပြီးနှစ်ဦးဒဏ်ရာရပါတယ်။ပါရီမြို့တော်ကရှောင်းစေလီစီလမ်းမကြီးပေါ်ကတိုက်ခိုက်မှုဟာအကြမ်းဖက်ဝါရဆဲတိုက်ခိုက်မှုဖြစ်သူအနေနဲ့အခိုင်အမာယုံကြည်တဲ့အကြောင်းပြင်သစ်သမ္မတဖရန်ဆွာအော်လန်ကပြောပါတယ်။ဒီတိုက်ခိုက်မှုကိုသူတို့လုပ်တာလို့လည်းအစ္စလာမစ်အစိုးရ IS အဖွဲ့ကပြောဆိုထားတာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ဝါရှင်တန်မြို့တော်ကနေပြင်သစ်ပြည်သူတွေအတွက်ဝန်ထမ်းစကားပါခဲ့ပါတယ်။တိုက်ခိုက်မှုဟာဆိုးရွားတဲ့ဖြစ်ရပ်လို့ဆိုပြီးဒီလိုအကြမ်းဖက်မှုတွေဘယ်တော့မှအဆုံးမသတ်ဘူးဆိုတဲ့သက်တေတစ်ခုဖြစ်တယ်လို့လည်းသမ္မတထရန့်ကပြောဆိုထားပါတယ်ရှင်။
ပြင်သစ်နိုင်ငံပါရီမြို့မှာမနေ့ကဖြစ်ခဲ့တဲ့ပစ်ခတ်မှုနဲ့ရဲတပ်ဖွဲ့ကကြိုတင်ဖော်ထုတ်နိုင်ခဲ့တဲ့မဆင်းမျိုးကတက်ခတ်ဖို့ကြံစီမှုတွေဟာမချငင်ချင်းပါမဲ့ပြင်သစ်သမ္မတရွေးကောက်ပွဲကိုထိခိုက်အောင်လုပ်ဖို့အစ္စလာမ်အစိုးရတွေရဲ့ကြိုးပမ်းမှုတစ်စိတ်တစ်ပိုင်းဖြစ်ကြောင်းပြင်သစ်အစိုးရအစိုးရရဲ့ရှေ့တွေကပြောဆိုလိုက်ကြပါတယ်။မဲပြည့်တဲ့နေ့မှာတက်ခတ်တာတွေအပါအဝင်အချက်ပြဝါရီတွေကနောက်ထပ်တက်ခတ်ဖို့စီစဉ်နေရတယ်ရှိနိုင်တယ်လို့လည်းဆိုရင်းနေကြတာပါ။မနေ့ကတက်ခတ်မှုတွင်တနတ်သမားကရှောင်းဆဲလီစီလမ်းပေါ်မှာရပ်ထားတဲ့ရဲကားကိုပစ်ခတ်ခဲ့ရာကရဲတပ်ဖွဲ့ဝင်၃ဦးနဲ့ကမ္ဘာလက်ခီးစွာတူကိုထိမှန်ခဲ့တာပါ။ AK-47 မဲ့မောင်းပြန်တဲ့နဲ့ပြစ်ခတ်ခဲ့တဲ့တနတ်သမားကတော့ထွက်ပြေးကိုကြိုးစားစင်မှာပဲအတိပြစ်ခတ်ဖမ်းဆီးမိခဲ့ပါတယ်။တခိုက်မှုအတွင်းရတဖွဲ့ဝင်2ဦးကတော့ပေါ်ချင်းပြီးတည်ဆုံသွားတာပါ။မိဖွဲ့မှာရပ်ထားတဲ့ရဲကားထဲမှာရှိနေတော့ရတဖွဲ့ဝင်ပြစ်ခတ်ခဲ့ရတာလို့လည်းမျက်မြင်တွေ့တဲ့သူတွေကပြောပါတယ်။ဒီနောက်မှာတော့နောက်ထပ်ကားစင်းကိုတနတ်သမားကထပ်မံပြစ်ခတ်ခဲ့တာပါ။တခိုက်မှုမှာတယောက်ထက်မနဲ့ပါဝင်နိုင်ကြောင်းပြည်သိပြည်ရဲဝန်ကြီးဌာနပြောခွင့်ရသူကပြောဆိုခဲ့တယ်လို့ရဲတွေကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်ကြောင်းအတိအပြုပြောဆိုပါရတယ်။ပြည်သိသမ္မတဖရန်ဆာအူလန်ကတော့တခိုက်မှုကြောင့်သမ္မတရွေးကောက်ပွဲပေါ်တက်ရောက်မှုရှိမရှိဆွေးနွေးတိုင်ပင်မှုနိုင်ငံတော်လုံခြုံရေးကောင်စီနဲ့သမ္မတလောင်းပြည်မွေးဆွဲလို့ရှာနေတဲ့နိုင်ငံရေးခေါင်းဆောင်တွေကိုအစည်းအဝေးခေါ်ယူပါရတယ်။နိုင်ငံတွေနဲ့မှကျင်းပဖို့စီစဉ်ထားတဲ့သမ္မတရွေးကောက်ပွဲနဲ့ပတ်သက်လို့လုံခြုံရေးကိုသတိကြီးကြီးထားဖို့လည်းရုံးမြင့်တန်ကြားမင်းကမှသမ္မတကတိုင်းပြည်ကိုသတိပေးထားပါရတယ်။
IS အစွန်းရောက်စစ်သွေးကြောအဖွဲ့ဟာကဘာကြီးလက်တလုံးရင်ဆိုင်နေရတဲ့အန်တရဲတစ်ခုဖြစ်ကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကသတိပေးပြောကြားပါတယ်။ IS စစ်သွေးကြောတွေရဲ့အန်တရဲဟာစီးရီးယားနဲ့အီရတ်နိုင်ငံတွေမှသာမကအစ္စရေးနဲ့ဒေသတွင်းကတခြားနိုင်ငံတွေရောဥရောပနဲ့အမေရိကန်အထိပါချင်းချောင်နေတဲ့အကြောင်းအစ္စရေးကာကွယ်ရေးဝန်ကြီးအဘီဂရိုလီဘာမန်နဲ့ပူးတွဲပြုတ်လုတဲ့ဒီကနေ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးမက်တစ်ကပြောကြားခဲ့တာပါ။စီးရီးယားနဲ့အီရတ်နိုင်ငံတွေမှစစ်သွေးကြောတွေကိုချေမှုန်းဖို့အမေရိကန်နဲ့မဟာမိတ်တွေရဲ့ကြိုးပမ်းမှုကိုလည်းအရှိလေပိုက်ခီးစဉ်အဖြစ်အစ္စရေးနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီးကအလေးထားပြောကြားသွားပါတယ်။အစ္စရေးနဲ့အင်းကြီးချင်းနိုင်ငံတွေအပေါ်ပယ်ဒိန်းတပ်ဒုံးတွေရေချောင်းနဲ့အင်တာနက်ဆိုင်ဘာချင်းချောက်မှုတွေလုပ်နေတဲ့အီရန်နိုင်ငံနဲ့လည်းမဟာမိတ်တွေလက်တွဲရင်ဆိုင်သွားဖို့လိုအပ်ကြောင်းပြောဆိုခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရထိတ်တန့်တာဝန်ရှိသူတို့အဖြစ်ဝန်ကြီးမက်တစ်ရဲ့ပထမဆုံးအကြိမ်အီဂျစ်နိုင်ငံခီးစဉ်ပြီးမှပဲအစ္စရေးနိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်။အီဂျစ်နိုင်ငံမှာသမ္မတအဒယ်ဖာတာအယ်စီစီကာကွယ်ဝန်ကြီးဆက်ကီဆိုဘီရိုနဲ့တွေ့ဆုံတာမှလည်းအကြမ်းဖက်ဝါဒအတန်ပြန်နှိမ်နင်းရေးလုံခြုံရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်ရှင်။
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ57 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တံမြန်မာပိုင်းစီစဉ်ရဲ့တောက်ချာနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြောက်ကိုရီးယားမှာအရေးကြီးတဲ့နှစ်ပတ်လည်နေ့တစ်နေ့နီးကပ်လာနေတဲ့အတွက်အရေးပေါ်တက်လှမ်းထားတဲ့အကြောင်းတောက်ကိုရီးယားကဒီကနေ့ပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားကနျူကလ িয়ার စမ်းသပ်မှုတစ်ခုထပ်လုပ်မဲ့သတင်းတွေနဲ့အတူနှစ်နိုင်ငံနယ်စပ်ဒေသမှာစစ်အင်အားတွေတိုးမြင့်ထားတာပါ။ဒီနိုင်ငံမှာလည်းဘုံကျက်လျင်ရဲ့လှုပ်ရှားမှုတွေဟာပုံမှန်ထက်ပိုများနေတာကြောင့်အသင့်အနေထားပြင်ဆင်ထားဖို့ရတဲ့အကြောင်းအမေရိကန်တောင်ရှိသူတွေကပြောပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားရဲ့တူးတဲသောမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံကတော့တိတ်မစိုးရိမ်တဲ့သဘောထားမျိုးတွေပြောဆိုနေတာပါ။ရုရှားနိုင်ငံကလည်းမြောက်ကိုရီးယားနဲ့နေဆက်နီးစစ်လက်နက်အင်အားတိုးမြင့်ချထားတဲ့အကြောင်းသတင်းတွေထွက်ပေါ်နေရတဲ့ပတ်သက်လို့မဟုတ်မှန်ကြောင်းအစိုးရပြောခွင့်ရသူကိုကိုကာပီ RA ရုရှားသတင်းဌာနကဖော်ပြပါတယ်။မြောက်ကိုရီးယားကအင်္ဂါနေ့ကျရင်85ကြိမ်မြောက်ကိုရီးယားပြည်သူ့တပ်မတော်ထူထောင်တဲ့ထိမ်းမက်ဖြစ်ကျင်းပဖို့ရှိနေပြီးစောရသည်စီးရီးလေးချင်းမှုတွေအဆုံးသတ်ချိန်နဲ့တိုက်ဆိုင်ချင်းမှမှာဖြစ်တယ်လို့လည်းတောင်ကိုရီးယားနိုင်ငံကပြန်လည်ပေါင်းစည်းဝင်ကြီးဌာနပြောခွင့်ရသူကပြောဆိုထားပါတယ်။
အာဖဂန်နိုင်ငံမြောက်ပိုင်းမာဇာအီရှရစ်မြို့မှာရှိတဲ့စစ်စခန်းတစ်ခုကိုတာလီဘန်သဘုံတွေကတောက်ကြနေမွန်လွယ်ပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့ရကတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အကြောင်းအာဖဂန်တာဝန်ရှိသူတွေနဲ့သဘုံတွေကအတည်ပြုပြောဆိုပါတယ်။ပုံမှန်အားဖြင့်အေးအေးချမ်းချမ်းရှိတတ်တဲ့ဘော့ဂ်ပြည်နယ်ရဲ့မြို့တော်မှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုအတွင်းအနည်းဆုံးစစ်သား2ဦးသေဆုံးခဲ့တဲ့အကြောင်းဒေသခံသတင်းထောက်တွေကိုအာဖဂန်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရသူကပြောဆိုခဲ့တာပါ။တခြားစစ်သားအတော်များများလည်းထိခိုက်ဒဏ်ရာရခဲ့ပြီးအာဖဂန်ကွန်မန်ဒိုတပ်ဖွဲ့တွေကသဘုံတွေကိုပြန်လည်တိုက်ခိုက်နေကြောင်းလည်းပြောဆိုပါရတယ်။တိုက်ခိုက်သူတွေကအာဖဂန်စစ်တပ်ပိုင်းကားနှစ်စင်းနဲ့ရောက်လာတာလို့လည်းကိုယ်တိုင်တွေ့သူတွေကပြောပါရတယ်။အနည်းဆုံးလုံခြုံရေးတပ်ဖွဲ့ဝင်10ဦးသေဆုံးခဲ့တဲ့အကြောင်းလည်းမျက်မြင်တွေ့သူတွေကိုကိုးကားပြီးအာဖဂန်မီဒီယာတွေမှာဖော်ပြနေကြပါတယ်ရှင်။
အင်ဒိုနီးရှားနိုင်ငံမှာဘာသာရေးလူမျိုးရေးကိစ္စတွေလွန်မှုခဲ့တဲ့ရွေးကောက်ပွဲပြီးမှတော့ဂျကာတာမြို့တော်မှာအုပ်ချုပ်ရေးမှုအသစ်တူကိုရွေးချယ်နိုင်ခဲ့ပါတယ်။2014ခုနှစ်ရွေးကောက်ပွဲမှာဂျိုကိုဝီဒိုတို့သမ္မတဖြစ်သွားတဲ့အတွက်လက်လက်သွားတဲ့အုပ်ချုပ်ရေးမှုနေရာမှာယာယီတာဝန်ယူထားတဲ့တရုတ်လူမျိုးခရီးယန်ဘာသာဝင်ဘာစုကီအဟော့ဂျာဟာဂျာပနမာကိုတရုတ်တပ်သူဗမာခါချိုဟောင်းတူလည်းဖြစ်ပညာရေးနဲ့ယဉ်ကျေးမှုရေးရာဝန်ကြီးဟောင်းတူလည်းဖြစ်တဲ့အာနစ်ဘတ်စဝါဒင်ကအနိုင်ရလိုက်တာပါ။ရွေးကောက်ပွဲမှာရှုံးနေခဲ့တဲ့အဟော့ကအစောပိုင်းမှာလူချက်များခဲ့ပေမဲ့2016စက်တင်ဘာလတုန်းကကိုရန်ကျမ်းစာကိုကူကပ်ပြီးမဲဆွယ်စည်းရုံးရမှာသဘောထားတင်မာတဲ့အစ္စလမ်ဘာသာဝင်တွေကဗီဒီယိုမှတ်တမ်းထောက်ထားရတဲ့အတူဘာသာရေးကိုပုတ်ကတ်စော်ကားမှုနဲ့အရေးယူဖို့ကြိုးစားတာခံခဲ့ရတာပါ။
အသက်ဆုံးရှုံးတဲ့အထိအန်တရာယ်ဖြစ်နိုင်တဲ့အသေးရောင်အသက်ဝါယောဂါဘုတ်ကူးစက်ခံရသူတွေကိုစမ်းသပ်စစ်ဆေးပြီး ကုသပေးနိုင်မယ်ဆိုရင်အသက်ပေါင်းသန်းနဲ့ချီကဲတင်နိုင်မှာဖြစ်ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးလိုက်ပါတယ်။ကမ္ဘာတဝန်းမှာခန့်မှန်းခြေလူပေါင်း325သန်းလောက်ဟာအသေးရောင်အသက်ဝါဘီနဲ့စီဘိုကူးစက်မှုတွေခံစားနေရကြောင်း WHO ရဲ့2019ခုနှစ်အသေးရောင်အသက်ဝါဆိုင်ရာအစီရင်ခံစာမှာဖော်ပြထားတာပါ။အသက်ကယ်နိုင်မဲ့စစ်ဆေးမှုတွေနဲ့ကုသမှုတွေမရနိုင်တာကြောင့်ယောဂကူးစက်ခံရသူလူပေါင်းထောင်သောင်းချီတည်ဆုံနေရကြောင်းနဲ့လူအများစုဟာယောဂပိုးကူးစက်ခံရမှုရှိမရှိစစ်ဆေးတာမျိုးမရှိသလိုယောဂရှိနေမှမသိကြဘူးလို့လဲဆိုပါတယ်။ယောဂရှိမှမသိတဲ့အတွက်ဆေးဝါးကုသမှုလည်းမရှိတာကြောင့်တဖြည်းဖြည်းနဲ့နာတာရှည်အသေးယောဂကင်ဆာနဲ့တည်ဆုံတဲ့အထိယောဂဆိုးဝါးလာတဲ့အန္တရာယ်ရှိတယ်လို့လဲပြောပါတယ်။အသေးရောင်အသဝဘီယောဂပိုးဟာသွေးနဲ့ခန္ဓာကိုယ်အရေတွေကနေတဆင့်ကူးစက်လေရှိတတ်ပြီးစီဘိုးကတော့ယောဂရှိနေသူရဲ့သွေးနဲ့ဓာတ်ရိုက်ထိတွေ့ရကကူးစက်တတ်ပါတယ်။နောက်ဆုံးခံမှန်းချက်တွေအရ2015ခုနှစ်မှာအသက်ရောင်အသက်ဝါယောဂါကြောင့်ထိဆုံးသူတက်တန်း3သိန်း4000ရှိခဲ့ပြီးစီဘိုးထပ်မံကူးစက်ခံရသူတက်တန်း9သိန်းခွဲရှိခဲ့တဲ့အတွက်တကမ္ဘာလုံးမှာစုစုပေါင်း80တက်တန်းအထိရှိခဲ့ပါတယ်။အသက်ရောင်အသက်ဝါယောဂါကြောင့်ထိဆုံးသူအရေအတွက်ဟာ TB အဆုတ်နာယောဂါကြောင့်ထိဆုံးမှုနှုတ်လောက်ရှိပြီး HIV ပိုးကြောင့်ထိဆုံးသူအရေအတွက်ထက်ပိုများပါတယ်။ငှက်ဖျားယောဂါကြောင့်ထိဆုံးမှုနှုတ်ထက်တော့အဆမတန်များပြားနေပါတယ်ရှင်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ကြီးထိုက်တို့ကြီးညာပေးတော့တာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာအရင်ဆုံးတော့သတင်းစာဆရာကြီးဟန်သာဝရီဦးဝင်းတင်ကွဲလွန်ခြင်း၃နှစ်ပြည့်အမတ်တရအခမ်းအနားကြောင်းနဲ့စတင်ကြပါတယ်။ကွဲလွန်သူသတင်းစာဆရာကြီးဟန်သာဝရီဦးဝင်းတင်အမတ်တရပန်းချံတစ်ခုကိုရန်ကုန်မြို့တနီးယာယာမှာပေါ်လာအောင်လှုပ်ဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနိုင်ငံကဦးတင်ဦးကတိုက်တွန်းလိုက်ပါတယ်။ဆရာနာရှင်စနေနေ့ကုန်းချုပ်သွားစေဖို့ဆိုတဲ့ဦးဝင်းတင်ရဲ့ရည်မှန်းချက်ပန်းနိုင်အတိုင်း NLD ပါတီအနေနဲ့ဘယ်အာနာရှင်စနစ်ကိုမှပြန်လည်ရှင်သန်ဖို့လှုပ်သွားမှာမဟုတ်ဘူးလို့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကလည်းပြောပါတယ်။ပြည်စုံကတော့ရန်ကုန်မြို့ကနေကိုကျော်ကျော်သိန်းကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ရန်ကုန်မြို့တော်ဝင်နေစီခန်းမမှာဒီကနေ့မနေ့ပိုင်းကကျင်းပတဲ့ဟန်တာဝဒီဦးဝင်းတင်ကွယ်လွန်ခြင်း၃နှစ်ပြည့်အမှတ်တရဂုံပြုအခမ်းအနားမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနာယကဦးတင်ဦးကအဲ့ဒီလိုတိုက်တွန်းသွားတာ
ပါ။ကျွန်တော်ကောင်းနေမှာတော့သူစံပြလိုက်တယ်။နိုင်ငံတော်ကနေပြီးနိုင်ငံတော်ကစံပြပြလိုက်ရဲ့အကိုကိုပြောဖြစ်တယ်။ဒါမှမဟုတ်လို့အချိန်ကပေးလို့တင်တော်ရဆိုရင်ဒီလိုရောင်းလို့နေရာမျိုးမှာအသင့်တော်နေရာမျိုးမှာကျော်ရောနေရာလေးတင်ရရှာကြပြီးတော့အဲ့ဒီနေရာလေးဟာကျွန်တော်ပန်းညံတော်မျိုးလေးပေါ့နော်သူ့ကိုအမှတ်ပြလုတ်ကင်နေတဲ့အထီးပေါ့အဲ့လိုဆုံးဆောင်ပေးကျင်တဲ့ဆန္ဒကျွန်တော်မှာလည်းရှိတယ်အဲ့ဒါကြောင့်မို့တက်နေရင်တော့အဲ့ဒါဝိုင်းဝန်းကြီးကိုပြန်ပြီးပြောင်းတော့လုတ်က
သူတော်ဦးတင်ဦးတိုက်တွန်းသွားတဲ့ဦးဝင်းတင်အမှတ်တရဘန်းကြံတကူတိစောက်ဖို့ကိစ္စအခမ်းအနားတက်ရောက်နေတဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကိုအခမ်းအနားမှုကထပ်မံပန်ကြားပြောဆိုချိန်မှာတော့တက်လာတဲ့ပရိသတ်ကလက်ခုပ်တီးတုံ့ပြန်ကြပါတယ
်ဦးကြီးချုပ်ကဘာဘူးဒီကျတိုင်းတယ်နေရာကိုခံပြီးပြေးနေသူရင်ကျမတို့ဒီလူလူတို့အားလုံးယေရှုစကားအချင်းချင်းဆိုရစီဝင်ကြီးချုပ်ကျမ်းမာပါစေရှင
်အချင်းထောင်ထဲမှာဟန်တော်ဒီဦးဝင်းတင်နဲ့အတူဆောင်ရွက်မှုသူဦးဖြိုးမင်းသိန်းကလည်းဦးဝင်းတင်ဟာခိုင်မာတဲ့ယုံကြည်မှုတရက်နဲ့ဒီမိုကရေစီစနစ်ကိုထူထောင်နိုင်ဖို့ကြိုးစားခဲ့သူဖြစ်ပြီးအာဏာရှင်စနစ်တရက်ပေါ်ထွန်းလာဖို့အတွက်ဦးဝင်းတင်ဟာဘယ်တော့မှလက်ခံမှာမဟုတ်ဘူးလို့ပြောပြီးတဲ့နောက်တစ်ဆက်တည်း
ကျွန်တော်တို့အခုပြုပြင်ပြောင်းလဲမှုတွေကိုဆောင်ရွက်တဲ့အချိန်တိုင်းမှာလေအာဏာရှင်စနစ်ပြန်ခေါင်းထောင်လာမှုမရှိဖို့နဲ့စစ်အာဏာရှင်စနစ်ညီကုန်းချုပ်သွားစေဖို့ဆိုတာဥပဒေရဲ့ရည်မှတ်ချက်ပန်းတိုင်တစ်ခုပဲဖြစ်ပါတယ်ဒီရည်မှတ်ချက်ပန်းတိုင်ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရည်မှတ်ချက်ဖြစ်ပါတယ်အဖွဲ့ချုပ်ဟာဘယ်အာဏာရှင်စနစ်ကိုမှမြမမြေပေါ်မှာပြန်လည်ရှင်သန်ဖို့အတွက်ဆောင်ရွက်သွားမယ်အဖွဲ့အစည်းတရားမဟုတ်ပါဘူးအာဏာရှင်စနစ်ကိုညီကုန်းချုပ်စီပြီးဒီမိုကရေစီနဲ့လူ့ခွင့်ရေးတွေရှင်းတန်းပြီးငြိမ်းချမ်းနဲ့ခွင့်ပြိုးတိုးတက်တဲ့ခင်ဗျနိုင်ငံတော်ကြီးတရက်ဖြစ်ဖို့အတွက်ကြိုးပမ်းဆောင်ရွက်နေပါတယ်
။ဟန်တော်ဒီဦးဝင်းတင်လိုပဲသတင်းစာဆရာတူဖြစ်ပြီးအတူလောက်ကန်ခဲ့ဘူးအချင်းထောင်ထဲမှာလည်းအတူနေထိုင်ခဲ့ဘူးသလိုအချင်းထောင်ထဲကပြန်လွတ်လာကြတော့လေလက်တွဲလောက်ကန်ခဲ့တဲ့စာရေးဆရာရုပ်ရှင်ဒါရိုက်တာဦးမိုးသူကအခုလိုကတိပြုပြောဆိုသွားပါတယ်
။အခုတော့ချင်းဦးဝင်းတင်ကကျွန်တော်ကိုဖားခဲ့ပြီးတော့ကောင်းကင်ဘုံကိုသွားပါတယ်အဲ့တော့ကျွန်တော်တို့လည်းခုနကအငယ်ဦးသူပြောတယ်လို့ပေါ့ဘယ်တော့အဲ့ဒီနောက်ကိုလိုက်ရမလို့တော့မသိဘူးသို့တော်လည်းကျွန်တော်တို့ပြောချင်တဲ့နေရာကတစ်ခုပဲရှိပါတယ်ကျွန်တော်တို့ကအငယ်ဦးဝင်းတင်ရဲ့ကျေးဇူးအငယ်ဦးဝင်းတင်ရဲ့ဆုံးပြချက်အတိုင်းကျွန်တော်တို့ကတိုက်ပြည်နယ်လူမျိုးအတွက်အများအားသစ္စာစောင့်ကြည့်ပြီးတော့ကောင်းရာကောင်းကျိုးဖြစ်အောင်လို့တစ်သက်လုံးလက်ရှိဒေရှာရှိနေတဲ့ဆောင်ရွက်သွားပါမယ်အကြောင်းပြောကြရင်
88 မျိုးဆက်ခေါင်းဆောင်တူဦးဖြစ်တဲ့ဦးမင်းကိုနိုင်ကတော့ဟန်တာဝရီဦးဝင်းတင်ရဲ့စာပေနဲ့အမှုပညာပိုင်းရေးသားချက်တွေကိုအမှတ်တရပြန်ပြောပြပါတယ်။ဒါအပြင်ဟန်တာဝရီဦးဝင်းတင်ဟာရန်ကုန်မြို့လမ်းတိတ်တာအပေါ်ဆုံးတပ်မှနေထိုင်ခဲ့စဉ်ကအခမ်းအမသူရှိတယ်ဆိုရင်အင်းကြီးလေးလှမ်းထားပြီးအင်းကြီးမတွေ့ရင်မရှိတဲ့သဘောဖြစ်တာကြောင့်အင်းကြီးတွေ့တဲ့အတွေ့အပေါ်ဆုံးဓာတ်ထိတက်သွားပြီးကမှမရှိတာကိုသိပြီးပြန်ဆင်းသွားကြရတဲ့အခုခါကွယ်လွန်သွားကြပြီဖြစ်တဲ့စာရေးဆရာဦးကိုယူတို့မောင်တော်ကတို့ရဲ့ဖြစ်ရလေးကိုဦးမင်းကိုနိုင်ကပြန်ပြောင်းပြောပြရင်းနဲ့
အခုကျွန်တော်တို့ရဲ့ခကြီးကျွန်တော်တို့မဆုံးနိုင်သေးတဲ့ခကြီးမှာလဲဆရာဦးဝင်းတင်ရှိလားမရှိလားလို့ကျွန်တော်တို့အပေါ်ကိုလမ်းမောကြည့်လိုက်တဲ့အခါမှာသူဒေရပန်တတဆုံအမြတ်တလို့ဝတ်ခဲ့တဲ့အဲ့ဒီအပြာလေးကိုကျွန်တော်တွေ့ရပါတယ်ကျေးဇူးတင်ပါတယ်
လွန်ခဲ့တဲ့3နှစ်2014ခုနှစ်ဧပြီလ22ရက်နေ့အသက်84နှစ်အရွယ်မှာကွယ်လွန်သွားခဲ့တဲ့ဟန်တာဝရီဦးဝင်းတင်ဟာလူအများလေးစားတဲ့သတင်းစာဆရာ၊စာရေးဆရာကြီးတူဦးဖြစ်ခဲ့တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့တဘာပတိအဖွဲ့ဝင်ဖြစ်ကွယ်လွန်ချိန်အထိလှုပ်ဆောင်သွားသူလည်းဖြစ်ပါတယ်။ဘဝတည်တန်းတစ်လျှောက်စာအုပ်နဲ့ဆောင်းပါးအများပြားကိုရေးသားထုတ်ဝေခဲ့တာမှာဘာလဲဟဲ့လူငယ်ရဲ့စာအုပ်ကတော့သူထောင်ကပြန်ထွက်လာပြီးတဲ့နောက်မှာရေးသားထုတ်ဝေခဲ့တဲ့ထောင်အတွေ့အကြုံအခြေခံနိုင်ငံရေးအတွေ့အမြင်စာအုပ်တအုပ်အဖြစ်ထင်ရှားပါတယ်ခင်ဗျာ
တရင်းသာဆရာကြီးဦးဝင်းတင်ကွယ်လွန်ခြင်း၃နှစ်ပြည့်ခန္ဓာနဲ့ပတ်သက်ပြီးတော့ရန်ကုန်မြို့ကနေခုကြော်ကြော်သိမ်းသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတစ်ခါတော့မြန်မာနောင်သတင်းအေဒီတာချုပ်ကိုဆွေဝင်းကိုဆွဲဆိုထားတဲ့အမှုဒီကနေ့အမိန့်ချလိုက်တာနဲ့ပတ်သက်ပြီးတော့ပြောပြကြပါတယ်ဥယရတူနဲ့အမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့မဘာသာတို့အပေါ်မစီမယောပြောဆိုရဲဆိုတဲ့ဆွဆွဲချက်နဲ့မြန်မာနောင်သတင်းဌာနအေဒီတာချုပ်ကိုဆွေဝင်းကိုရာဇသက်ကြီးဥပဒေအရအရေးယူပေးဖို့တိုင်ကြားထားမှုကိုကျောက်တားမြို့နယ်တရားရုံးကဒီကနေ့ဧပြီလ22ရက်နေ့မှာပတ်လည်လိုက်ပါတယ်။တိုင်ကြားသူကတော့အမှုကိုအထက်ရုံးတွေမှာစက်တင်သွားမယ်လို့ဆိုပါတယ်။ဒီသတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မန်းမြင့်မြင့်ခိုင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
။မြန်မာနောင်သတင်းအက်ဒီတာချုပ်ကိုဆွေဝင်းကိုရာဇတ်ကြီးဥပဒေအရအရေးယူပေးဖို့ကိုတက်မျိုးကကျောက်တားမြို့နယ်တရားရုံးမှာတိုင်ကြားထားမှုဟာအကြောင်းအချက်ခိုင်လုံမှုမရှိတာကြောင့်ရာဇတ်ကြီးကျင့်ထုံးဥပဒေပုံမှန်203အရတရားရုံးကအမှုကိုပတ်လည်လိုက်တာဖြစ်တယ်လို့ကိုဆွေဝင်းရဲ့ဥပဒေအကြံပေးပုဂ္ဂိုလ်ဦးခင်မောင်မြင့်က VOE ကိုပြောပါရစေ
။ဟုတ်ကဲ့မြို့ရဲ့တိုင်နာပေါ်မှာတော့မူလတရားရုံးဖြစ်တဲ့ဒီကြော်ရမ်းမြို့နယ်တရားရုံးကအမိန့်အပြတ်ချလိုက်တာပေါ့နော်။အမှုကိုပတ်လိုက်တယ်ဆိုတော့ဒီအမှုမစစ်တော့ဘူးပေါ့။စစ်ဆေးရမလို့တော့တဲ့အတွက်ပိတ်သိမ်းလိုက်တဲ့သဘောပါပဲ။ဂျာသို့ကျင့်ဆုံးဥပဒေပုံမှန်203ပါ။203ရာဒီအမှုကိုပတ်လိုက်တာပေါ့။ဆိုတော့ကိုတက်မြို့ရဲ့ကြော်ရောင်းမစစ်ဆေးပဲပယ်လိုက်တဲ့သဘောပေါ့ဆရာမရဲ့။
မဘာသာဆရာတော်ဦးရီယာသူနဲ့မဘာသာအဖွဲ့အပေါ်မလျော်မကန်ပြောဆိုရဲဆိုရဲဆွဆွဲခြင်းနဲ့ကိုဆွေဝင်းကိုအရေးယူပေးဖို့ကြီးမြတ်နိုင်မြို့နယ်မှာနေထိုင်သူကိုတက်မျိုးဦးရဲ့တိုင်ကြားမှုကိုကြောက်တရားမျိုးနယ်တရားရုံးကပတ်လည်လိုက်တာပါဒီတိုင်ကြားချက်ကိုကြောက်တရားမျိုးနယ်တရားရုံးကပယ်ချလိုက်ပြီမဲ့လေခရိုင်တိုင်းတရားရုံးတွေအထိအစဉ်စဉ်တိုင်ကြားသွားဦးမှာဖြစ်တယ်လို့ကိုတက်မျိုးဦးကပြောပါတယ
်ကျွန်တော်ရှင်းလေးဆက်လုပ်လိုက်ပါမယ်ခရိုင်ဆက်တက်မယ်တိုင်းဆက်တက်မယ်တရားလို့တော့ဆက်တက်မယ်ကျွန်တော်ကဒီအောင်အဆင်မပြေဘူးဒါဟိုကျွန်တော်တို့ဘာသာတာဝန်အတွက်အဆင်ပြေဦးထင်လို့ကျွန်တော်ကဦးတိုက်လျှောက်ခဲ့တာလေကျွန်တော်လျှောက်လို့ရတော့လျှောက်မယ်သူတို့ကလည်းတို့လုံးဝမနေပယ်ချခြင်းနဲ့ပယ်ချဖို့
ဥယျာသူပါရာဇိကကြပြီးယဟန်ဘဝနိဋ္ဌိတန်သွားပြီဆိုတဲ့အကြောင်းတွေလူမှုကွန်ရက်မှာရေးသားခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ကိုဆွေဝင်းကိုမန္တလေးမဟာအောင်မြင်မြို့နယ်အမှတ်9ရဲစခန်းမှာကိုကျော်မျိုးရွှေစုသူကစက်သွေးရီဥပဒေပုံမှန်66ကနေတရားစွဲဆိုထားပါသေးတယ်ဒီအမှုနဲ့ပတ်သက်လို့ဧပြီလ5ရက်နေ့ကမန္တလေးမဟာအောင်မြေအမှတ်9ရဲစခန်းတာဝန်ရှိသူတွေကကိုဆွေဝင်းကိုစစ်ချက်ယူတာတပ်တေကန်ပစ္စည်းရယူတာတွေလုပ်ခဲ့ပါတယ်။ဒီအမှုဟာစုံစမ်းစစ်ဆေးတဲ့အဆင့်ပဲရှိသေးတာဖြစ်ပြီးအမှုတွေတိဆောက်ပြီးတရားရုံးကိုတင်ပြမလားဆိုတာကိုတော့ဧပြီလ24ရက်နေ့နောက်ပိုင်းမှသိနိုင်မယ်လို့ကိုဆွေဝင်းရဲ့ရှေ့နေဦးခင်မောင်မြင့်ကပြောပါတယ်
။ကိုကျော်မျိုးရွှေရဲ့တိုင်ကြားချက်ကိုတိုင်ကြားချက်နဲ့သက်ဆိုင်တဲ့အကြောင်းအရာတွေကိုသူရဲကနေမှသူဆောင်နဲ့စုံစမ်းစစ်ဆေးတဲ့အဆင့်ပဲရှိသေးတယ်။သူကတော့အမှုကိုမတင်ရသေးတာ။သူကနှစ်ဆင့်ဆက်လုပ်ဖို့ကြံပါတယ်။မဟာအောင်မြေမြို့နယ်ဥပဒေအရာရှိခံကိုသူကဒီအမှုကိုရဲရတင်ပြပေးရပါတယ်။ကြားဆွဲအဖွဲ့အစည်းဖြစ်တဲ့ရဲရဓာတ်ရိုက်ဆွဲလို့မရဘူး။ဥပဒေအရာရှိကိုတင်ပြတဲ့အခါမှာဥပဒေအရာရှိကအမှုကမခိုင်လုံဘူးဆိုသူပယ်ချပါလိမ့်မယ်။သို့မဟုတ်ဒီဆွဆွဲချက်တည်းကအကြောင်းအရာတစ်ခုခုကိုကိုဆွေဝင်းကဖြည့်ရှင်းပေးဖို့တောင်းရှိတယ်လို့ဥရရာကြီးကတုံးတက်လို့ရှိရင်တော့ဒီမှုတွေကိုတိဆောက်ပြီးတော့ဒီကျွန်တော်တို့မြို့နယ်တရားရုံးကိုဆက်ပြီးတော့တင်ရပါမယ်ကျွန်တော်တို့အဖြေတိတိကျကျသိရမှာဒီဒီဒါမဲ့24နဲ့28ကြားလေးထဲမှာဥရရာရှိစီကတစ်ဆင့်သိရမယ
်ကိုဆွေဝင်းရဲ့ရေးသားပြောဆိုချက်တွေဟာ ဥယျာသူကိုအတရေဖြတ်ရမရောက်ဘူးလို့သုံးသပ်ကြောင်းသာသနာကိုညှိစွန်းတဲ့အချက်တွေမပါရှိကြောင်းသာသနာရေးဝန်ကြီးဌာနကဧပြီလ5ရက်နေ့မှာအကြောင်းပြန်ကြားထားတာလည်းရှိပါတယ်ရှင်
ရန်ကုန်ခြေစိုက်တရင်တော်မအမြင့်မြခိုင်ပြပြတော်တာဖြစ်ပါတယ်အခုတစ်ခါတော့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်မတ်အစ်စ်ခန့်လိုက်တဲ့တရင်ကိုလည်းပေးကြပါတယ်ထိုင်းနိုင်ငံဆိုင်ရာတန်မတ်ဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတန်မတ်ကြီးဦးမျိုးမြင့်တန်းကိုလွှဲပြောင်းခန့်အပ်လိုက်တယ်လို့မြန်မာအစိုးရပိုင်းသတင်းစာတွေကဒီကနေ့ဧပြီ21ရက်နေ့နေ့စွဲနဲ့ထုတ်ပြန်လိုက်ပါတယ်တန်မတ်တဲ့ရောက်ရှိလာမဲ့အပေါ်ရွှေပြောင်းအလုပ်သမားကြီးလှုပ်ဆောင်နေသူတွေကဘလို့မျောလင့်နေကြသလဲဆိုတာကိုတော့ထိုင်းခြေစိုက်တရင်တော်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံဆိုင်ရာမြန်မာတန်အမတ်ကြီးအဖြစ်ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတန်အမတ်ကြီးဦးမျိုးမြင့်တန်းအားလွှဲပြောင်းခန့်အပ်လိုက်ကြောင်းမြန်မာအစိုးရဘက်ကသတင်းထုတ်ပြန်လိုက်ပြီးတဲ့နောက်မှာတော့မြန်မာရွှေပြောင်းလူသမား3တန်းကနေ4တန်းလောက်ရှိနေတဲ့ထိုင်းနိုင်ငံမှာတန်အမတ်အသစ်အနေနဲ့အလုသမားရေးကိစ္စတွေကိုထိထိရောက်ရောက်လှုပ်ဆောင်နိုင်ဖို့အတွက်အလုသမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကမျှော်မှန်းနေကြတာပါလူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကတော့အခုလိုမျှော်လင့်ထားပါဗျ။ဒ
ီဆက်ကျွန်တော်ကြားမိသလားဆိုရင်တော့အဲ့ဒီနိုင်ငံသားတွေအပေါ်မှာအတွက်ကိုတော်တော်ကြီးကိုကောင်းကောင်းမွန်မွန်စီစီသက်သက်လုပ်ပေးတဲ့ပုံစံမျိုးတွေကြားတယ်။နောက်ပြီးတော့ဒီဒေါ်လာတိဆဲမှာရှိတဲ့ထိုင်းဖက်ကကူးပြောင်းသွားလာတဲ့ကိစ္စတွေပြန်ရင်းတဲ့လူတို့ရောက်လာတဲ့လူတို့ခေကြတယ်လည်းပဲတော်တော်ကြီးကိုဟိုနွဲ့နွဲ့ဆွေးဆွေးလောတာတွေပူညီပေးတယ်ပြဿနာတခုခုဖြစ်လို့ရှိရင်လည်းပဲသူကတိုင်းတော်တော်ကြီးကိုအပြင်ထွက်ပြီးတော့မှအားလောက်တာကြိုင်တာလည်းရှိတယ်လို့တော့ကြမ်းမြင့်သိရတယ်။ဒေါက်တာဆုကြီးပြောတဲ့ပုံစံမျိုးနဲ့မိဘအိမ်တွေကိုအားကိုးအားစားပြုလုပ်တဲ့တာဝန်ဖြစ်မလားဆိုတာတော့သူတို့စောင့်ကြည့်အောင်ပါပေါ့
။တက်မတော်ရေတက်မှာတာဝန်ထမ်းဆောင်ခဲ့ဘူးသူဦးမျိုးမြင့်တန်းအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့မြန်မာနိုင်ငံသားများအရေးကိုစနစ်တကျလှုပ်ဆောင်မှုတွေရှိခဲ့တယ်ဆိုပြီးကောင်းသတင်းရှိခဲ့တာကြောင့်တန်မတ်အစ်စ်အနေနဲ့ထိုင်းနိုင်ငံမှာလည်းမြန်မာလူသမားအရေးတွေကိုတက်နိုင်သမျှလုပ်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းမြန်မာတန်ရုံးကိုကိုစားပြုပြီးလက်ကျုံးလူတက်မှုကိစ္စကိုဆောင်ရွက်ပေးနေတဲ့ရှေ့နေဦးအောင်မျိုးတန်းကလည်းပြောပါတယ
်ဒီထိုင်းနိုင်ငံမှာကျတော့အလုပ်သမား3-4တန်းဆိုတဲ့အနေထားမှာကျတော့3တောင်းလဲပြည်စုံအောင်ကြီးစုပေးဖို့ကမလွယ်လာပါဘူးသို့တော့အရင်တာမကြီးလည်းတက်နေတယ်များတော့တွေ့ရဆောင်ရခဲ့ပါတယ်ဒါပေမဲ့အခုနောက်ဒီတာမကြီးနေလည်းဒီနိုင်ငံသားအကျိုးကိုဆက်လက်ပြီးတော့တက်နေတယ်များတွေ့ရဆောင်ရပေးလိမ့်မယ်လို့ပြန်ပြောလိုက်ပါတ
ယ်မြန်မာရှေ့ပြောင်းလို့တမအခွင့်အရေးကွန်ရက်ရဲ့ဒုဥက္ကဋ္ဌဦးအောင်ကျော်ကတော့မြန်မာတန်အမတ်တရဲ့စွမ်းဆောင်ရည်ကိုစောင့်ကြည့်အောင်မှဖြစ်တယ်လို့ဆိုပါတယ်
အရင်တော့တာမတ်တရတော့ကျွန်တော်တို့လက်မီဒီယာတွေမှာကျွန်တော်ကိုယ်တိုင်ပြောခဲ့တဲ့စကားတွေအကျဉ်းခါခါရှိခဲ့ပါတယ်မြန်မာနိုင်ငံသားတွေနဲ့ဒီတိုင်းနိုင်ငံရောက်ရှိတောင်းလို့တမားတွေကိုပါတကူမှကာကွယ်ဆောင်ချက်မှုမပေးတဲ့အတွက်ကြောင့်ဒီတာမတ်တရလုံးဝသူဆက်လက်ပြီးတိုင်းနိုင်ငံဟာရှိဖို့မတင်တော်ဘူးဆိုတဲ့စကားလုံးကိုကျွန်တော်တုံ့ပြန်မှုပါတယ်အဲ့တော့လက်ရှိအချိန်မှာတော့အတိတ်ရောက်လာမဲ့တာမတ်ဟာဘယ်တော့ကြီးကျွန်တော်လွတ်သားပြီးမှကိုယ်စားပြုမလဲဆိုတော့ကျွန်တော်စောင့်ကြည့်အောင်ဖြစ်ပါတယ်ခင်ဗျာ
မြန်မာရှေ့ပြောင်းလို့တမားအရေးကိစ္စတွေကိုစောင့်ရနေတဲ့ AAC မဟာမိတ်အဖွဲ့ကကိုရဲမင်းကတော့မြန်မာတန်ရုံအနေနဲ့အလုသမားအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်တာမျိုးတွေကိုပုံမလုံနိုင်ဖို့အတွက်မျှော်လင့်ထားတယ်လို့ဆိုပါတယ်
။ထိုင်းရောက်မြန်မာရွှေပြောင်းအလုသမား3တန်းနဲ့4တန်းကြားလောက်မှရှိနေတယ်။ထိုင်းရောက်မြန်မာအလုသမားတွေရေးကိုတန်ရုံအနေနဲ့ပူးစားပေးလှုပ်ဆောင်သင့်တယ်လို့ကျွန်တော်တို့ထင်တယ်။အဲရင်တော့ကလည်းကျွန်တော်တို့မြန်မာတန်ရုံကော်မတီအလုသမားကွန်ဂျီဆောင်ရွက်ရေးကော်မတီတွေဖွဲ့ခဲ့တယ်လို့အဲ့လိုဖွဲ့မျိုးကိုဒီတန်မတ်ကြီးတင့်နေနဲ့ထပ်မံပြီးတော့ဖွဲ့ပေးတင်တယ်လို့ကျွန်တော်ကတော့ယုံကြည်
တန်အမတ်တွေပြောင်းရွှေ့ခန့်အမှုနဲ့ပတ်သက်လို့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံးကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပြီးမဲ့ဆက်သွယ်လို့မရခဲ့ပါဘူးမြန်မာအလို့သမားရေးဆောင်ရွက်နေတဲ့အဖွဲ့တွေဟာ2000ပြည့်နှစ်လောက်ကစပြီးအလို့သမားရေးကိစ္စတွေကိုလှုပ်ရှားဆောင်ရွက်နေစဉ်ကာလတွေမှာမြန်မာတန်ရုံးဘက်ကတန်အမတ်ကြီးတွေကဆက်ဆက်မှုတွေအားနည်းခဲ့တယ်လို့ဆိုပါတယ်အခုဆိုရင်ရွှေပြောင်းလို့သမားရေးလုပ်နေတဲ့အဖွဲ့အစည်းတွေအနေနဲ့တန်အမတ်ကြီးဦးဝင်းစရာထွန်းဦးအောင်သိန်းဦးတင်ဝင်းဦးဝင်းမောင်တို့တာဝန်ယူခဲ့တာကိုကြုံခဲ့ရတယ်လို့ဆိုပါတယ်2011ခုနှစ်လောက်ကစပြီးမြန်မာတန်မတ်ကြီးဦးတင်ဝင်းတစ်ချက်ကစလို့ပူးပေါင်းမှုတွေကိုစတင်လှုပ်ဆောင်ခဲ့တာလို့လည်းပြောပြကြပါတယ်။2011ခုနှစ်ထိုင်းနိုင်ငံမှာရေဘေးကိုကြုံရခြင်းအလို့သမားတွေကိုကူညီပေးနိုင်ဖို့အတွက်အလို့သမားအဖွဲ့အစည်းတွေနဲ့စတင်ဆက်ဆက်ခဲ့ပြီးတဲ့နောက်မြန်မာတန်ရုံးကူညီစောက်ရှောက်ရေးကော်မတီဖွဲ့စည်းတဲ့အထိဖြစ်လာခဲ့ပါတယ်။အခုတပ်ပြစ်ပင်ဆင်ယူသွားတဲ့တန်မတ်ကြီးဦးဝင်းမောင်လက်ထက်မှာတော့လေကျုံအထူးစုံစမ်းစစ်ဆေးရေးကော်မတီဖွဲ့စည်းတာမျိုးတွေလုပ်ခဲ့ပြီးမြန်မာလူသမားအဖွဲ့အစည်းတွေနဲ့ဆက်ဆက်တာတွေအပြင်မြန်မာလူသမားဝန်ကြီးဌာနကတာဝန်ရှိသူတွေလာတဲ့အခါမှာလည်းအလို့သမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကိုဖိတ်ကြားပြီးအကြံပြုခိုင်းတာတွေလည်းလုပ်ခဲ့ပါတယ်။ဒါ့ပြင်အလို့သမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကတော့မြန်မာတန်ရုံးအပေါ်မှာအားမလို့အားမရတာတွေလည်းဖြစ်ခဲ့တာပါ။အခုတန်အမတ်အစ်စ်ပေါ်မှာတော့သူတို့မျှော်လင့်ထားတာတွေဖြစ်လာဖို့စောင့်ကြည့်ရအောင်မှဖြစ်တယ်လို့လည်းပြောဆိုနေကြပါတယ်ရှင်။
ထိုင်းခြေစိုက်သတင်းတော့မအေးမသတင်းပေးပို့ခဲ့တာပါ။ ဗီယူမြန်မာပိုင်းကနေတောက်ကြနေညာဘက်မြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်းလွင့်ပေးနေပါတယ်အခုတစ်ခါတော့နိုင်ငံတကာသတင်းတပုတ်ကိုအလဲပေးခြင်းပါတယ်အမေရိကန်ဒူးသမရမိုက်ပန်စ်ဟာဩစတြေးလျနိုင်ငံကိုဒီကနေ့တောက်ကြနေနောက်ပိုင်းမှာရောက်ရှိမှာဖြစ်ပြီးတော့ခီးစဉ်အတွင်းမှာတော့ဒေတာရင်းလုံခြုံရေးနဲ့ကုန်သွယ်ရေးကိစ္စရပ်တွေကိုအလေးပေးလိမ့်မယ်လို့ခန့်မှန်းပါတယ်ဗီယူသတင်းတော့ဖဲလ်မာဆာရဲ့သတင်းဆောင်မကိုမတ်သိငီထိုက်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရတွင်ကချင်းညင်ချင်းချင်းနဲ့ပြောရဆိုရအစဉ်ပြေသူတဦးအဖြစ်ဒုတိယသမ္မတမိုက်ပန်စ်ကိုဩစတြေးလျအရာရှိတွေကရှုမြင်ထားတာပါအမေရိကန်သမ္မတဒေါ်နယ်ထရန့်လက်ထက်မှာအမေရိကန်ရဲ့မဟာမိတ်နိုင်ငံတွေအပေါ်ထားရှိတဲ့ခိုင်မာတဲ့တန်တိတ်ထံကိုအာမခံတဲ့အနေနဲ့အမေရိကန်ဒုတိယသမ္မတအာရှဒေသကိုခီးထွက်နေတာဖြစ်ပါတယ်ဩစတြေးလျခီးစဉ်အတွင်းစီးပွားရေးဆိုင်ရာဆွေးနွေးမှုတွေကအဓိကဖြစ်မယ်လို့လည်းခန့်မှန်းထားကြပါတယ်ဩစတြေးလျနိုင်ငံတွင်အကြီးမားဆုံးနိုင်ငံခြားရင်းနှီးမြှုပ်နှံသူဖြစ်တဲ့အမေရိကန်နဲ့ဩစတြေးလျကြားကျန်ရှိနေတဲ့ကုန်သွယ်ရေးအတားအဆီးတွေကိုဘယ်လိုဖယ်ရှားကြမလဲဆိုတာလဲဆွေးနွေးပွဲမှာပါဝင်မှာပါ။နှစ်နိုင်ငံကြားကုန်သွယ်ရေးကဒေါ်လာ41ဘီလီယံကျော်ရှိနေပါတယ်။ဆစ်ဒနီကနယူးဆောက်သ်ဝေးလ်စ်တက္ကသိုလ်ကမ္ဘာလုံးဆိုင်ရာဗဏ္ဍာရေးလေ့လာမှုအင်စတီကျူရဲ့ညွှန်ကြားရေးမှူးပါမောက်ခါဖာရာဘော့မိုရှေရီယန်ကတော့အခုလိုပြောပါတယ်။
Australia and the US have very close business relationship. They have got free trade.
Australia and America နိုင်ငံကြားစီးပွားရေးမှာထိုင်းဝန်ဝင်ပတ်သက်ဆက်နွယ်မှုရှိပါတယ်။နိုင်ငံကြားလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်ရရှိထားပြီးနိုင်ငံကြားမှာရောဒေသတွင်းမှာပါလွတ်လပ်စွာကုန်သွယ်ရေးကိုဘယ်လိုတိုးမြင့်နိုင်မလဲဆိုတာရဲ့အဓိကတော့ချက်လည်းဖြစ်ပါတယ်
။ကမ္ဘာအကြီးဆုံးကုန်သွယ်ရေးသဘောတူညီချက်ဖြစ်တဲ့ Pacific သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံများကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှု TPP ကိုဖျက်ပစ်ဖို့ American သမ္မတ Trump ရဲ့ဆုံးဖြတ်ချက်ကတော့TPP မှာပြီးခဲ့တဲ့နှစ်ကလက်မှတ်ထိုးခဲ့ကြတဲ့နိုင်ငံတွေတဲကတစ်ခုဖြစ်တဲ့ဩစတြေးလျအတွက်စိတ်တိုင်းမကျစရာဖြစ်ပါတယ်။ TPP သဘောတူညီချက်ကအလို့အကင်တွေကိုဆုံးရှုံးစေတဲ့အန်ဒီအဖြစ်အမေရိကန်သမ္မတထရန့်ကပြောဆိုထားတာပါ။ဩစတြေးလျဘက်ကတော့အမေရိကန်ပြည်ထောင်စုမပါဘဲ TPP ကိုလဲပတ်နိုင်ဖို့မျှော်လင့်နေဆဲဖြစ်တယ်လို့ပါမောက်ခမိုရှေရီယန်ကပြောပါတယ်။
That has been very disappointing from Australia's point of view. But at the same time,
Australia ဘက်ကကြည့်မယ်ဆိုရင်တော့တိတ်ကိုစစ်ပြက်စရာကောင်းပါလေ။ဒီချိန်မှာပဲ Australia နောက် Japan တို့ Mexico တို့လိုနိုင်ငံတွေကပါ TPP ကိစ္စကို American မပါဘဲဆက်ပြီးဆွေးနွေးပြောဆိုဖို့ကြိုးစားနေကြပါတယ်။ဆိုတော့စောင့်ကြည့်အောင်ပါပါ
။မြောက်ကိုရီးယားရဲ့ nuclear ရီမှန်းချက်အပေါ်တင်းမာမှုတွေနောက်တောင်တရုတ်ပင်လယ်ပြင်အတွင်းကပိုင်းနက်ဆန်ရအငင်းပွားမှုတွေဟာလည်း American ဒုတိယသမ္မတရဲ့သုံးရတာ Australia ခီးစည်အတွင်းဆွေးနွေးပွဲရှိတဲ့အကြောင်းအရာတွေဖြစ်ပါတယ်။ဩစတြေးလျနဲ့အမေရိကန်အစိုးရနှစ်ရပ်တို့1950ပြည်လွန်နှစ်အစောပိုင်းကာလတွေကတည်းကစလို့ခိုင်မာတဲ့စည်ရေးမဟာမိတ်တွေဖြစ်ခဲ့ပြီးနှစ်နိုင်ငံဆက်ဆံရေးကနိုင်ငံလုံခြုံရေးရဲ့အခြေခံအုတ်မြစ်ဖြစ်တယ်လို့ဩစတြေးလျခေါင်းဆောင်ဆက်ဆက်ကအခိုင်အမာပြောဆိုထားတာလည်းဖြစ်ပါတယ
်။မတ်သိငီထိုင်ပြောပြတော့တာဖြစ်ပါတယ်ခင်ဗျာ။တော်ရရှိမြခင်ဗျာအခုတခါတော့ American တက္ကသိုလ်တွေမှာပညာသင်လိုသူတွေအတွက်အစည်းအဝေးတစ်ခုကိုအတည်ပြုခြင်းပါတယ် American တက္ကသိုလ်တွေမှာလာရောက်ပညာသင်ကြားခြင်းနဲ့နိုင်ငံတကာကျောင်းသားတွေဘာတွေပြင်ဆင်ဖို့လိုပါသလဲဘာတွေသိသင်ပါသလဲ VOA American အတန်နဲ့ Washington မြို့တော်မှာရှိတဲ့ George Washington တက္ကသိုလ်ကိုပူးပေါင်းပြီးတော့မိနစ်90စာဆွေးနွေးပွဲအစည်းအဝေးတစ်ခုကိုမေလ3ရက်နေ့မှာတိုက်ရိုက်ထုတ်လွှင့်ပေးဖို့အစည်းအဝေးနေပါတယ်ဆွေးနွေးပွဲကိုဦးဆောင်မဲ့သူတွေထဲမှာ George Washington တက္ကသိုလ် Wesley College မီရှိဂန်ပြည်နယ်တက္ကသိုလ် American တက္ကသိုလ်နဲ့ John Hopkins တက္ကသိုလ်ကကျွမ်းကျင်သူတွေပါဝင်မှာဖြစ်ပြီးတော့လူဝင်မှုကြီးကြပ်ရေးဗီဇာဝင်ရမှာကြုံတွေ့နိုင်တဲ့အခက်အခဲတွေ၊ကျောင်းဝင်ခွင့်နောက်ပြီးယဉ်ကျေးမှုနဲ့ပညာသင်ကြားရမှာကျောင်းသားတွေတွေ့ကြုံရနိုင်တဲ့အခက်အခဲတွေအကြောင်းကိုဆွေးနွေးကြမှာဖြစ်ပါတယ်။မေဂွန်မေးလို့သူတွေအနေနဲ့ VOA ကိုဒီကနေ့ April 17ရက်နေ့အရောက် email နဲ့ဖြစ်စေ၊ video file နဲ့ဖြစ်စေပေးပို့ပြီးတော့မေးမြန်းနိုင်ပါ रे ခင်ဗျာ VOE ကနေထုတ်လွှင့်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေကို VOE ရဲ့ internet စာမျက်နှာဖြစ်တဲ့ www.burmese.voenews.com ဆိုတဲ့စာမျက်နှာမှာနားဆင်ဖတ်ရှုလို့ရသလိုကျွန်တော်တို့ရဲ့ Facebook စာမျက်နှာကနေလည်းနားဆင်ဖတ်ရှုနိုင်ပါ रे ခင်ဗျာ
VOE မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ဝါရှင်တန်မြို့တော် VOA American အတန်ကနေ2018ခုနှစ် April 21ရက်တောက်ကြနေညဘက်မြန်မာဘာသာအစည်းအဝေးတွေကိုည9:00နာရီကနေ 10:00 နာရီထိတိုက်ရိုက်အတန်လွှင့်ပေးနေပါတယ်ကျွန်တော်တို့အခုဆက်ပြီးထုတ်လွှင့်ပေးမယ့်အစည်းအဝေးဒုတိယပိုင်းကိုတော့ line meter 25 30နဲ့50နဲ့ line length meter 190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုအစည်းအဝေးဒုတိယပိုင်းမှာနားဆင်ရမယ့်အထဲမှာတော့အပတ်စဉ်အမျိုးသမီးကဏ္ဍမှာဆိုရင်တော့
ဒီဆွာတနေလာရင်မြင့်တဲ့ကိုစီစဉ်သွားတယ်ရွတ်တွေသားတွေကရွေးချယ်စာမရှိဘူးအဲ့ဒီကြီးကိုပဲတုံးရတယ်အရင်တုန်းကအရင်ရှိတယ်
တင်းသာကြီးမိတ်ဆွေများအဖွဲ့ဒါရိုက်တာနော်ပတိလောနဲ့တွေ့ဆုံမိမြန်းထားတာကိုနားဆင်ရမှာဖြစ်ပါတယ်ဒါပြင်သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်နဲ့အတူအပတ်စဉ်သိပ္ပံနဲ့နီးပညာကဏ္ဍကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးမှာပါခရင်တိုင်းရင်သူနော်ပတိလောဟာသူဇာတိတင်းသာကြီးတိုင်းမှာဒေသတွင်းဖွံ့ဖြိုးရေးနဲ့လူခွင့်ကာကွယ်ဆောင်ရှားမှုတွေကိုဆောင်ရွက်နေတဲ့တင်းသာကြီးမိတ်ဆွေများအဖွဲ့ဒါရိုက်တာလည်းဖြစ်တာကဘောလူငယ်အဖွဲ့ရဲ့အကြံပေးလည်းဖြစ်ပါတယ်။တင်းသာကြီးတိုင်းမှာပြည်ပကတတ်ထုတွင်တူဖော်မှုစာအုပ်စည်းပင်ဆိုင်ပြိုးမှုတွေလာရောက်ယင်းနှိမ့်နေရမှာသူတို့အဖွဲ့ကဒေသခံတွေရဲ့နေနာမှုတွေတတိရှိရှိနဲ့နှိုးကြားမှုရှိစေဖို့ပြောဆိုပြောကြားဆောင်ရွက်ကြပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ကမ္ဘာပေါ်မှာတင်ပြဖို့ဝါရှင်တန် DC ကိုရောက်နေတဲ့နော်ပတလောကိုမေးမြန်းချက်ပထမပိုင်းကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းကတင်ပြပေးထားပါတယ်ခင်ဗျာ
ပထမဆုံးကတော့နော်ပီတလောအကြောင်းအနည်းငယ်ပြောပြပေးစီရှင်ပါတယ်ရှင်
ကျမကတော့ဒီဒွေမှာပဲမွေးပါတယ်ပြီးရင်ဒွေဒေသမှာလည်းခုတီလက်ရှိတီနေတိုင်းတယ်ပေါ့နော်အဓိကကတော့ကျမက2010မှာအကြောင်းပြီးတယ်ကြောင်းပြီးပြီးတော့မှဒီတက္ကသိုလ်လူငယ်အဖွဲ့မှာကျမကအဲလောက်ရပေးအနေနဲ့ကျမတို့ဒီအဖွဲ့ကိုစပါတော့မှာအဲတည်ထောင်ခဲ့တယ်ပေါ့နော်အဓိကကြေးရွာတွေရဲ့ခံစားနေရတဲ့ဒီမိယာတိန်ယူမှုတို့အဲမိုင်းနေကြောက်ထိခိုက်ခံစားရတဲ့ရွာတွေအတွက်ကိုအလုပ်လုပ်ပြန်အတွက်ကျမတို့စပါတော့မှာလုပ်တယ်ကျမရဲ့မိခင်အဖွဲ့အစည်းကတော့တနင်္လာရီမိတ်ဆွေအဖွဲ့ပါတနင်္လာရီမိတ်ဆွေအဖွဲ့မှာတော့ကျမကအဲကိုနေတဲ့အနေနဲ့ကျမတို့လုပ်တယ်အဓိကတနင်္လာရီမိတ်ဆွေအဖွဲ့မှာတော့ဒီကြီးလက်ဖွံ့ဖြိုးရေးလုပ်ငန်းကိုကျမတို့အဓိကအဲလုပ်တယ်ပေါ့နော်
အဲ့တော့ကြီးလက်ဒေသဖွံ့ဖြိုးရေးကိုအဓိကထားလုပ်ကိုင်တဲ့အခါကျတော့ဒီတနင်္လာရီခရိုင်မှာပေါ့နော်ဘယ်လိုမျိုးစိုးရိမ်မကင်းဖြစ်မှုတွေတွေ့ရပါလဲရှင်
အခုဒီ2010မှာကျမတို့ဒီကြီးလက်ကိုပြေလုပ်ငန်းတွေစပြီးတော့လုပ်တယ်မှာတော့အဲ့မှာအဓိကတော့ကျမတို့ခြေလက်ဒေသမှာလိုအပ်တဲ့အောင်းဆောက်လုပ်ပေးတာတို့တရားဆောက်လုပ်တာတို့ပေါ့နော်ကျမတို့အဲ့အနေနဲ့ကျမတို့ကဆောက်လုပ်တယ်ပေါ့နော်ဒါပေမဲ့ကျမတို့ဘာကိုတွေ့လာရလဲဆိုတော့ဒီဟာတချို့ဒေသတွေမှာဆိုလို့ရှိရင်ဒီမြေယာသိမ်းမှုတွေရှိနေတယ်တချို့ဒေသတွေမှာဆိုလို့ရှိရင်ဒီကုမ္ပဏီတွေကနေပြီးတော့မှမိုင်းလာလုပ်ပြီးတော့မှဒီရေဆိုးဆုပ်ပေးလို့ချောင်းရည်တွေဖြစ်စီတာတို့ပါမေးတွေကဥယျာဉ်ချမေးတွေပါတဲ့အတွေ့ပေါ့နော်ကုမ္ပဏီကယူလာတော့ဘာလို့ကျမတို့ကစတွေ့လာတယ်တစ်ဖက်မှာကြည်လည်ပုံပြလုပ်ငန်းဖြစ်တဲ့စောက်ဦးဒီစောက်ရည်အပိုင်းတို့အသိပညာပေးတဲ့အပိုင်းတို့ကျမတို့လှုပ်ဆောင်တယ်ကျန်တဲ့တစ်ဖက်မှာလည်းဒီလိုမျိုးကိစ္စရတွေကျမတို့ကတွေ့လာတဲ့အတွေ့ဒီ land rights နဲ့ပတ်သက်ပြီးတော့မှနောက်ပိုင်းမှာကျမတို့ပို့လုပ်လာတယ်ပေါ့နော
်နောက်တစ်ခုကျမတွေ့ရတာတော့ဒီ2015ခုနှစ်ကအစီအကံစာထုတ်ထားတဲ့ကြီးစံတွေကိုကြောက်လန့်ခဲ့မှုတွေအခုတော့ဘူဒိုဇာတွေကိုကြောက်နေရပြီဆိုပြီးတော့နော်ဘန်ချောင်းထဝဲခိုင်ကျောင်းမီသွေးတွင်းလုပ်ငန်းတင်တယ်နော်အဲ့ဒီကျောင်းမီသွေးတွင်းကဒီမြန်မာအရင်စစ်ခရိုနီတွေနဲ့ထိုင်းကော်မတီကလုပ်တဲ့ပေါ့နော်ညဉ့်ညမ်းမှုတွေဖြစ်စီတယ်ဆိုတဲ့ခါကျတော့ဘယ်လိုညဉ့်ညမ်းမှုတွေဖြစ်စီပါလဲရှင
်ဒီအဲ့ဒီကျောင်းမီသွေးဒုဖော်ရေးလုပ်ငန်းတော့အဓိကကတော့ဒီပွင့်လင်းမြင်တာမျိုးမရှိဘူးရွာသူရွာသားတွေကလည်းဒီကျောင်းမီသွေးမိုင်းအကြောင်းဖယ်ချင်းမှာမှစတိလဲဆိုတော့တကယ်ရွာထဲမှာပုရုဇာတွေတို့ရဲ့ဥယျာဉ်ချမ်းမြေတွေဖြစ်စီတဲ့အခါမှာပဲသူတို့ကဒီကုမ္ပဏီကဒီကြောင်မီသွေးလာလုပ်မယ်ဆိုပြီးတော့သူတို့တည်တယ်ပေါ့နော်ပထမဦးဆုံးသူတို့ရဲ့မိယာတို့ဒီကြောင်မီသွေးတူဖို့ဖို့အတွက်ဒီရသူရသားဟာ၄ဦးကိုဒီအစဘရမှာသူတို့ယူတယ်နောက်ပိုင်းမှာတူဝဝအခုဖြစ်လာတာတော့2014 April မှာစဘရမှာဒီကြောင်မီသွေးတွင်းကတူတူအလိုလျောက်မီးလောင်တယ်ကြောင်မီသွေးကနေပြီးတော့မီးလောင်တဲ့အငွေ့က တော်တော်ဆိုးဆိုးဝါးဖြစ်တယ်။ဘာလို့ဒီကြမ်းမီတွေတွေကရွာနဲ့လည်းနီးတဲ့အတွက်ရွာတွေရသားတွေကဒီအနှံ့ကိုရှူရှားရတယ်ပေါ့နော်။အများအားဖြင့်ဒီကြမ်းမီတွေကမွေးရတီမှာသူတို့ကမိုင်းကနားထားတယ်။အဲနူရတီကြိုင်အလုတ်ပြန်လုတော့မယ်ဆိုလို့ရှိရင်တွင်းမှာရှိနေတဲ့ဒီရေကိုအပြုံပြန်ဆုတ်ထုတ်ရတာပေါ့နော်။ဆိုတော့အများအားဖြင့်သူကညပိုင်းမှာရွာတွေသားတွေအဲ့ဒီအချိန်မှာဆိုလို့ရှိရင်ဒီမိုင်းရီကိုသူတို့ပြန်ဆုတ်ထုတ်ပြီးတော့မှရွာသူရသားတွေအုံပြူတဲ့ဒီချောင်းထဲကိုသူတို့ကဆုတ်ပစ်တယ်။နောက်ပြီးတော့သူတို့ကဒီကုန်းချောင်းကြီးမှာအတိကကြမ်းမီသွေးထုတ်တယ်ပြီးတော့ဒီနဇက်မှာပက်ကင်လုပ်တယ်ပြီးတော့မှအထိုင်းနိုင်ငံကိုပို့တယ်ပေါ့နော်ပို့တဲ့အခါကျတော့ဒီကြမ်းမီသွေးတည်တဲ့လမ်းတစ်လျှောက်လုံးမှာဆိုလို့ရှိရင်ဒီဖုံတွေကကုန်းပင်ကိုဟုံးတဲ့အခါကျတော့ဒီကုန်းသီးတွေရဲ့ဒီပြီးတဲ့နှုံးကချက်ဆင်းလာတယ်ပေါ့နော်ပြီးတော့ဒီအခုလက်ရှိထိကသူတို့ဒီကြောင်မီသွေးကိုတော့ကုမ္ပဏီကနေပြီးတော့มาစူးစမ်းပြီးတော့မီးငိမ့်သက်တယ်ဒါပေမဲ့ဟိုမီးကိုသူတို့ကခင်းချောလို့မနိုင်တော့ဘူးဖြစ်နေတယ်ဘာပဲဆိုတော့မီးကဒီနေ့သူတို့တက်တယ်ညီကြီးနဲ့သူတို့ထပ်ဖုံးတယ်ပေါ့နော်ဒါပေမဲ့နောက်တည့်ရက်ကျတော့တခါဟိုနေရာမှာပြန်လောင်တယ်ဆိုတော့သူကအခုလက်ရှိအေကာ60မှာသူတို့တူးနေဆိုတော့ဒီနေရာမှာမလောင်ဟိုနေရာမှာလောင်ဟိုနေရာမှာမလောင်ဒီနေရာမှာလောင်ဆိုတော့မီးကိုထိန်းချုပ်လို့မရဘူးဖြစ်နေပေါ့နော်အဓိကပြဿနာကတော့ဒီခုနကအနံ့ပေါ့နော်အနံ့ကအဲ့ဒီလေတိုက်တဲ့အခါဆိုလို့ရှိရင်ဒါရွာတဲ့ ठी ရောက်တယ်ဖာလီဆိုလို့ရှိရင်ကျောင်းသားကျောင်းသူတွေကသူတို့တမတင်နိုင်ဘူးပေါ့နော်အနတ္တအဆူဆိုးဝါဖြစ်တဲ့အတွက်ပေါ့အဲ့ဒါအတိအကျပြဿနာဖြစ်ပါတယ်လို့
ဒီဘန်းချောင်းကြောင်မီသွေးတွင်းအပြင်ပေါ့နော်နောက်တစ်ခုတွေ့ရတာကစိတ်ရောက်ကန်တရပေါ့နော်အဲ့ဒီအစီရင်ခံစားမှာတော့စောင်းစီနဲ့ပတ်သက်ပြီးတော့ဒီတင်းတားကြီးတိုင်းမှာဘလို့ထိခိုက်မှုရှိတယ်လဲဆိုတော့ပေါ့နော်အဲ့တော့နည်းနည်းပါးပါးရှင်းပြပေးပါလားရှင်
ကျမတို့တင်တိုင်တိုင်းမှာအဓိကပေါ့နော်လက်ရှိခံစားနေရတဲ့ဟာကဒီတတူတင်ကန္တာပေါ့နော်တတူတင်ကန္တာမှာဆိုကြမီသွေးအပြင်တခြားဒီခဲမိုင်းလုပ်တဲ့ဟာတွေရှိတယ်အဓိကဒီတခြားခဲမိုင်းဆိုလို့ရှင်ဒီ MPC ပေါ့မြန်မာပုံပေပက်ကုမ္ပဏီကနေပြီးတော့မှဒီထိုင်းကုမ္ပဏီကနေပြီးတော့မှဒီဟိန်တာပေါ့နော်ဟိန်တာတတူတင်မှာလုပ်တဲ့ဟာအဲ့ဒီဟာဆိုလို့ရှင်ဒီကရေဆိုးတွေကိုသူတို့ကအဲ့ဒီအတိုင်းပဲလှုပ်ချတယ်လှုပ်ချတဲ့အတွက်ဒီဆိုရတဲ့နေတာရည်မြင့်တဲ့ကိုစီစဉ်သွားတယ်ရွေသူရသားတွေကရွေးချယ်စာမရှိဘူးအဲ့ဒီရည်ကိုပဲတုံးရတယ်အရင်တုန်းကအရင်ကြည်လင်ခဲ့တဲ့မြင့်ချောင်းတွေငားတွေရခဲ့တဲ့မြင့်ချောင်းတွေကအခုကတင်ကောပြီးတော့မှလက်ဖက်ရည်အယောင်လိုပဲဝါပြီးတော့မှရှို့တင်နဲ့ပြည်နေတယ်ပေါ့နော်ပြီးတော့ဝါကုန်းမှဆိုလို့ရှိရင်တတ်တူတွင်၄ခုရှိတယ်ပေါ့အဲ့ဒါလည်းခဲမိုင်းပဲအဲ့ဒါတွေကကျတော့တရုတ်ကုမ္ပဏီပေါ့နော်ဆိုတော့အဲ့ဒီကုမ္ပဏီတွေကဆိုလို့ရှိရင်လည်းအဓိကဒီမြေစာတွေကိုအလိုပဲလှုပ်ချတယ်ပြီးတော့ခုနရေဆိုးကိုလှုပ်ချတယ်အဓိကဒီမြေချောင်းအင်းရိုင်တွေပျက်စီးတယ်ဒီမြေစာတွေကမွေးရတယ်ဆိုလို့ရှိရင်ရွေးတွေရသားတွေကိုခြံတွေကိုကျတယ်အဲ့ဒီတတူတွင်ရဲ့ခန္ဓာကလည်းကျွန်မတို့ကိုဆွဆွေးရထိခိုက်တယ်ပြီးတော့ဒုတိယခန္ဓာကတော့ဖြီအောင်ပေါ့နော်ဒီအခုစင်းအောင်ခန္ဓာရဟာဆိုလို့ရှိရင်အဲ့ဒီက MSPP ကုမ္ပဏီကိုပေးထားတဲ့ဟိုပါမိပေါ့နော်အဲ့ဒါကဖြီအောင်စိုက်ပျိုးဖို့အတွက်ဧက4200ဧကကိုဒီ MSPP ကမြန်မာနိုင်ငံနဲ့မလေးရှားကုမ္ပဏီတို့ကနေပြီးတော့ Joint Venture အနေနဲ့ပါမိပေးထားတဲ့ဟာပေါ့ကုမ္ပဏီတွေတော်တော်များများကရေတွေရသားတွေကိုရှင်းပြတာမရှိဘူးသူတို့ကပါမိကမြန်မာဆွေရကနေရတာဖြစ်တဲ့အတွက်ငါတို့ပါမိရပြီးပြီပေါ့နော်ရေကြီးလည်းပြေးစရာမလိုဘူးရှင်းလည်းရှင်းပြစရာမလိုဘူးဆိုပြီးတော့မှဒီရွာထဲမှာစားပြီးတော့မှဒီဥယျာဉ်ချက်တွေရှင်းနေတဲ့အချိန်ကြမှာရွတ်တယ်လားတဲ့ဒါရှင်းအောင်ဆက်ဖို့အတွက်သူတို့တည်တယ်ရှင်းအောင်က2012ဒီနေ့လွတ်မြောက်လာအရာကိုကုမ္ပဏီကရှောက်ကြတယ်ဘာဖြစ်လဲဆိုတော့ရှင်းအောင်ဆက်ဖို့အတွက်ကိုအေက5000စားရှောက်လို့ရတယ်ဒါပေမဲ့ကျမတို့တိုင်းပြည်အတွက်ဒီဘွေပူပြုံမှုကန္တာအတွက်လိုအပ်တယ်ဆိုလို့ရှိရင်ဒီအက5000တဲ့ကြိုပြီးတော့မှလည်းရှောက်လို့ရတယ်ဆိုတော့ပေါ်ပြထားတာဖြစ်တဲ့အတွက်ကုမ္ပဏီတွေကအများများရှောက်ကြတယ်ပြီးတော့ဒီကျမတို့တနေလာရေးတိုင်းမှာလည်းစီဆွေရလက်ထက်တုန်းကမော်ထိုရှိခဲ့တယ်ပေါ့နော်တနေလာရေးတိုင်းဒီမြန်မာ BSCOG ဖြစ်ရမည်ပေါ့ဆိုတော့အဲ့ဒါနဲ့အတူပေါ့နော်ဒီစီအောင်ဆက်ပြုတ်ဖို့အတွက်မြင်ရအများအများတည်ယူရတာရှိတယ်အဓိကကတော့ဒီစီအောင်ကကုလက်ရှိဖြစ်ထွန်းတာနည်းတယ်ဒါပေမဲ့ဒီပါမစ်ကိုယူထားပြီးတော့မှအဲ့ဒီ data မှာရှိတဲ့တိတို့ခုတ်လို့ရတယ်ဒါကကြတော့ဈေးဥမဆိုင်ခင်မှာစစ်ခုတ်ဖို့လိုတာကိုရှင်းဖို့လိုတာကိုတောင်းတွေကိုကြတော့အပြောင်းရှင်းတယ်ရှင်းပြီးတော့မှစီအောင်ကိုစိုက်ကြတယ်ပေါ့နော်လက်ရှိပြဿနာပါဖြစ်လဲဆိုတော့တော်တော်များများကအတက်မှတ်ထားတဲ့အတိုင်းမစိုက်နိုင်ဘူးဥမာပြေတချို့ဆိုလို့ရှိရင်က2000သူတို့ပါမစ်ရတယ်ဒါပေမဲ့အခုစိုက်ပြုတ်ထားပြီးသားဧက100လောက်ပဲရှိတယ်အေးအဲ့လိုမျိုးဟာတယ်ပေါ့နော်အများကြီးဖြစ်တဲ့အတွက်အေးမကျမတို့အဓိကတိတိအများကြီးဆုံးရှုံးရတယ်ပြီးတော့မှဒီ MSPP ကိစ္စမှာရသူရသားတွေကိုဒိနာကြီးပေါ့နော်သူတို့ရဲ့ဥိချက်မီတွေပါသွားတဲ့နိနာကြီးမရဘူးသူတို့ကပြိုခင်းပေါ့ဒီစီအောင်ပြိုခင်းကိုသူတို့ကပြိုခင်းတယ်ရတယ်အဲ့ဒီပြိုခင်းကိုရေလောင်းပြီးတော့မှသူကတက်မြေဩဇာတွေတုံးတယ်အဲ့ဒီတက်မြေဩဇာတွေက ချောင်းလေးကိုကြားတဲ့အခါကျတော့ဒီရဲ့တွေရသားတွေကဒီချောင်းကိုပဲအသုံးပြရတယ်ပေါ့နော်ပြီးတော့သူတို့ကဒီစီယုံဆက်ဖို့အတွက်တောင်းလို့ရှိတဲ့အခါကျတော့ဒီမြေစာပင်တွေကချောင်းတွေကိုကြားတဲ့အခါကျတော့ချောင်းရည်ညင်းညမ်းတယ်ပေါ့နော်ဆိုတော့အလားတဏ္ဍတူပဲတချို့နေရာတွေမှာမဖြစ်လဲဆိုတော့ဒီစီယုံကုမ္ပဏီကနေပြောမှရသွားတဲ့အချိန်မှာဆိုလို့ရှိရင်ရဲ့တွေရသားတွေကကုမ္ပဏီကယူပြီးတဲ့အချိန်မှာသူတို့ကပါမေးဧရိယာထဲကိုဝင်ခွေမရှိတော့ဘူးကုမ္ပဏီကသူတို့လမ်းပိတ်လိုက်တာဖြစ်တဲ့အတွက်ရဲ့တွေရသားတွေကကိုလမ်းပဲကိုပြန်သွားချင်တယ်ဆိုလို့ရှိရင်ဖြတ်ခွေမရှိဘူးကုမ္ပဏီကိုခွေတောင်းရတယ်သူတို့အရင်တော့ကျွဲနွားနဲ့မွေးတယ်ပေါ့ဒါဆိုတော့စကြက်တွေရှိတဲ့အတွက်ကျွဲနွားမွေးတယ်ဒါပေမဲ့စီအောင်ခင်းနေရပါခင်းနေဖြစ်သွားတဲ့အခါကျတော့သူတို့ကတော်တော်များကကျွဲနွားတွေကိုရောင်းလိုက်ရတယ်ဘာဖြစ်လဲဆိုတော့ဒီကျွဲနွားတွေကစီအောင်ကိုသွားစားမိရင်လည်းအယောကြီးပေးရတယ်ခါလေးကျရင်ကုမ္ပဏီကလည်းဒီကျွဲနွားတွေပိတ်တက်တာလည်းရှိတယ်ပေါ့နော်ဆိုတော့အဓိကကကျတော့မြန်မာသိန်းယူမှုအပြင်ဒီတခြားလူမှုတွေတိခိုက်မှုတွေလည်းရှိတယ်ပေါ့နော်
ပတ်စဉ်မျိုးသမီးကဏ္ဍကိုဒေါ်လာလာသန်းတင်ဆက်ပေးတော်ဖြစ်ပါတယ်။သိပ္ပံနဲ့နည်းပညာကဏ္ဍကိုမကြာခင်မှာတင်ဆက်မှာဖြစ်ပါတယ်။ဒီတိုင်ကတော့သုဒ္ဓဆောင်နဲ့အမေရိကန်တခွင်စီစဉ်ကိုနားဆင်ရမှာပါ။ကိုအောင်အောင်ကမတ်စုမွန်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ။
ကျွန်မရေတမရအင်ဂျီရောကိုပြင်ရင်တမရတွေဘယ်မှာသွားနေပါလဲလို့စဉ်းစားမိသူတွေရှိမလားတော့မသိဘူးဗျ။ဘာလို့လဲဆိုတော့အင်ဂျီရောကိုလူနေလို့မရအောင်အထီးအကြီးစားပြင်ဆင်တာမျိုးကျွန်တော်တို့ဒီတက်တန်းမှာတစ်ခါမှမကြဘူးလေ
။ဟုတ်ပါတယ်ကိုအောင်အောင်ရေ။ဟိုတုန်းကတမရဟယ်ရီထရူမင်းရဲ့လက်ထက်မှာတုန်းကတော့အင်ဂျီရောကိုအကြီးစားပြင်ဆင်တာတွေလုပ်ခဲ့တယ်နော်။၄နှစ်လောက်တောင်ကြာခဲ့တယ်ဆိုပဲ။
အဲ့လိုပြင်ဆင်မှုတွေလုပ်ခဲ့ပြီးချိန်1952ခုနှစ်မတ်လ28ရက်နေ့မှာသမရထရူမင်းကအင်ဂျီရောကိုပြန်ပြောင်းပြီးတော့နေထိုင်ခဲ့ပါတယ်။အင်ဂျီရောပြင်ဆင်နေချိန်မှာတော့သမရကပင်ဆယ်ဗေးနီးယားလမ်းတစ်ဖက်ချမ်းကနိုင်ငံတော်အေဂီယာတစ်ခုဖြစ်တဲ့ဘလဲဟောက်စ်မှာနေခဲ့ပါတယ်။ဒါလို့ပြင်ဆင်တာဟာနှစ်ပေါင်းတော်ကြာကာလအတွင်းပထမဆုံးအနေနဲ့အဆောက်အုံတစ်ခုလုံးကိုပြုပြင်မွမ်းမံလိုက်တာပါ
။ဟုတ်တယ်။သမရထရူမင်းရဲ့ခန္ဓာကိုယ်အလေးချိန်ကြောင့်မို့လို့အင်ဖြူတော်ရဲ့ဒုတိယဓာတ်ကျမ်းပင်ကကျွန်ကျပြီးတော့ခြေချင်းဝတ်အစ်စ်လွဲလူနီးပါးဖြစ်သွေးတဲ့နောက်မှာတော့အင်ဖြူတော်ရဲ့အဆောက်အဦးတစ်ခုလုံးကိုပြန်ပြီးတော့စစ်ဆေးခဲ့ပါတယ်။အကြောင်းတွေဆိုးဆိုးဝါးဝါးပေါ်လာတော့အင်ဂျင်နီယာတွေကတွေ့ခဲ့ပြီးတဲ့နောက်မှာ1948ခုနှစ်မှာစပြီးတော့ပြင်ဆင်ခဲ့တာပါကိုအောင်ရဲ့
။တမိုင်းဝင်အဆောက်အဦးဖြစ်တာကြောင့်အဆောက်အဦးတစ်ခုလုံးကိုဖြိုချတာမျိုးမလုပ်ဘဲရှေးမူလက်ရာတွေလည်းမပြတ်အောင်နောက်ဒီပြီးသူကပညာရှင်တွေကအတတ်နိုင်ဆုံးစူးစမ်းပြီးတော့ဒီမူလပစ္စည်းတွေကိုလည်းပြန်အသုံးပြုခဲ့တယ်ဗျ
။ဒါပေမဲ့လည်းဖြစ်တတ်တဲ့သဘာဝပေါ့လေ။တမရကသူ့ရဲ့အင်ဖြူတော်တောင်ဘက်ဆင်ဝင်အပေါ်မှာလေသာဆောင်လေးတစ်ခုထည့်ပြီးတော့စောက်တာကိုလူတွေတော်တော်များများကအပြစ်တင်ခဲ့ပါတယ်။ဒါပေမဲ့လည်း Truman လေသာဆောင်လို့နာမည်တွင်ခဲ့တဲ့အဲ့ဒီနေရာကိုတော့နောက်သမရအဆက်ဆက်မိသားစုတွေကအတော်လေးကြိုက်ကြပါတဲ့ရှင
့အခုတစ်ခါပြောပြခြင်းတဲ့အကြောင်းအရာကတော့မတ်လအတွင်းကွယ်လွန်သွားခဲ့တဲ့သမရနဲ့နောက်ဒီတပ်မှူးကြီးတဦးဖြစ်ခဲ့သူအကြောင်းပါ1969ခုနှစ်မတ်လ28ရက်နေ့မှာအသက်88နှစ်ရှိပြီဖြစ်တဲ့သမရဒရိုက်အိုင်ဇင်ဟာဝါဟာဝါရှင်တန်ဒီစီမှာကွယ်လွန်ခဲ့ပါတယ်1890မှာသမရအိုင်ဇင်ဟာဝါကိုဒန်နီဆန်တက်ဆက်စ်မှာမွေးဖွားခဲ့ပြီးသူဟာအနောက်အလယ်ပိုင်းကကန်ဆက်စ်ပြည်နယ်မှာကြီးပင်ခဲ့ပါတယ်။1915ခုနှစ်မှာတော့ဒီနာမည်ကျော်နယူးယောက်ဝက်စ်ပွိုင်းတက်ကသူကပွဲရခဲ့ပေမဲ့သူဟာပထမကမ္ဘာစစ်အတွင်းနိုင်ငံရဲ့ခြားမှာတာဝန်ထမ်းဆောင်တာမျိုးမရှိခဲ့ပါဘူး။စစ်ပွဲပြီးတဲ့အခါမှာတော့သူ့ရဲ့ချင်းတွေပေါ်အထက်အရာရှိတွေကတဖြည်းဖြည်းချင်းသတိပြုမိလာပြီးယာရုတဖြည်းဖြည်းချင်းတိုးလာပါတယ
်။ဒုတိယကမ္ဘာစစ်ပွဲကာလတုန်းကအီဆန်ဟာဝါကမဟာမိတ်တပ်တွေရဲ့အကြီးအကဲတဦးဖြစ်လာပြီးတော့ဒါဟာဆိုရင်ဗိုလ်ချုပ်ကြီးတဦးရဲ့လက်အောက်မှာစွန့်ဆောင်ရေးအကောင်းဆုံးတပ်ဖွဲ့တွေကိုတစုတစည်းနဲ့စုစည်းထားနိုင်တာလည်းဖြစ်ပါတယ်။တမိုင်းမှာဒီဒေးလို့လည်းသိကြတဲ့1944ခုနှစ်ဇွန်လ6ရက်နေ့တုန်းကအိုက်ဆာဟာဝါဦးဆောင်တဲ့တပ်တွေကနော်မန်ဒီကမ်းခြေကိုတက်ပြီးတော့သိမ်းပိုင်နိုင်ခဲ့ပါတယ်။နာဇီဂျာမနီတွေလက်နက်ချခဲ့တဲ့ဒုတိယကမ္ဘာစစ်အတွင်းတုန်းက1945ခုနှစ်မေလ10ရက်နေ့နောက်ပိုင်းအထိလည်းသူဟာဥရောပကမဟာမိတ်တပ်ဖွဲ့တွေကိုဦးဆောင်ခဲ့ပါသေးတယ်။
1952ခုနှစ်မှာတော့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးတက်တီရဲ့အကြီးအကဲတာဝန်ကနေဗိုလ်ချုပ်ကြီးအိုက်ဇင်ဟောင်းဝါတို့ထွက်ပြီး Republican သမ္မတကိုယ်စားလှယ်လောင်းအနေနဲ့ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်တာမှာ1952နဲ့1956ခုနှစ်သက်တမ်းနှစ်ခုလုံးမှာသမ္မတအဖြစ်ရွေးချယ်ခံခဲ့ရပါတယ်ခင်ဗျာအခု တော့ဧပြီလအတွင်းဖြစ်ပွားခဲ့တဲ့အမေရိကန်သမိုင်းတွင်ဖြစ်တဲ့အကြောင်းကိုဆက်တင်ပြကြပါမယ်ဗျာ။ဒုတိယကမ္ဘာစစ်အတွင်းအိုကီနာဝါကျွန်းကိုသိမ်းလိုက်တာနဲ့ဆောက်အောင်မှမဆုမွန်ရေ1945ခုနှစ်ဧပြီလ10ရက်နေ့မှာအမေရိကန်တပ်ဖွဲ့တွေဟာဂျပန်ပိုင်ကျွန်းတစ်ကျွန်းဖြစ်တဲ့အိုကီနာဝါကိုသိမ်းပိုက်ခဲ့ပါတယ်။ဒီလိုသိမ်းပိုက်မှုကိုအမေရိကန်ပစိဖိတ်ရေတပ်ကလည်းအဝေးကနေအမြောက်တီနဲ့ပြေးပြီးတော့ထောက်ခုပေးခဲ့တာဝါ
။ဒီကျွန်းပေါ်မှာလေတပ်အခြေစိုက်စခန်းတွေလည်းရှိတဲ့အတွက်မဟာဗျူဟာအရအရေးပါတာကြောင့်အဲ့ဒီကျွန်းကိုသိမ်းပိုက်ဖို့သူတို့စူးစမ်းခဲ့တာပါဒါအပြင်မဟာမိတ်တပ်တွေအနေနဲ့လည်းအိုကီနာဝါကျွန်းကိုသိမ်းပိုက်ပြီးတော့ရေတဲ့အခြေစိုက်စခန်းဖွင့်လှစ်ထားနိုင်မယ်ဆိုရင်ဒီတပ်တွေအနေနဲ့ဂျပန်ကနေအရှိတောင်အာရှစီကိုသွာလာနိုင်တဲ့ရေလမ်းကြောင်းကိုလည်းပိတ်ဆို့တားဆီးနိုင်မှာဖြစ်ပါတယ်
ဒီကျွန်းကိုတိုက်ခိုက်ဖို့စတင်ပြင်ဆင်ကြတဲ့ကအမေရိကန်ရဲ့အနေနဲ့ဂျပန်ရဲ့ပြင်းပြင်းထန်ထန်ခုခံမှုကိုရင်ဆိုင်ရမယ်ဆိုပြီးတော့ comment ထားတာပါအဲ့လို comment ထားတဲ့အတိုင်းဒီကျွန်းကိုသိမ်းနိုင်ဖို့3လလောက်ကြာခဲ့ပြီးဒုတိယကမ္ဘာစစ်အတွင်းမှာတန်ဖိုးကြီးကြီးမားမားပေးဆက်ခဲ့ရတဲ့တိုက်ပွဲတစ်ပွဲလည်းဖြစ်ခဲ့ပါတယ
်ဟုတ်တယ်ရှင့်ဒီတိုက်ပွဲတွေအတွင်းမှာအမေရိကန်တပ်ဖက်က12,000လောက်ကြာဆုံးခဲ့ပြီးတော့ဂျပန်ဘက်က13,000လောက်သေဆုံးခဲ့ပါတယ်ရှင့်
ကတော့ဒေါက်တာမာတင်လူသာကင်းဂျူနီယာအကြောင်းကိုပြောအောင်လားဗျာမာတင်လူသာကင်းဆိုတာ ਨੇ လူခွင့်ရေးလှုပ်ရှားသူအသားရောင်ခွဲခြားမှုစန့်ကျင်သူဒန်းတို့ညီမအခွင့်ရေးရအောင်ငင်းကြတဲ့နီးနဲ့တောင်းဆိုလှုပ်ရှားဆောင်ရွက်သူဆိုပြီးတော့အားလုံးကတည်ထားကြတာပါ
ဟုတ်ပါတယ်ရှင်1950ပြည့်လွန်နှစ်တင်နဲ့1960ပြည့်လွန်ကာလတွေမှာနိုင်ငံသားအခွင့်ရေးလှုပ်ရှားမှုကိုအဓိကဦးဆောင်သူတဦးဖြစ်ခဲ့ပြီးတော့March on Washington လို့ခေါ်တဲ့1963ခုနှစ်ကနိုင်ငံသားအခွင့်အရေးတောင်းဆိုချီတက်ပွဲတွေအတွင်းမှာသူဟောပြောခဲ့တဲ့ I have a dream ဆိုတဲ့မိန့်ခွန်းဟာလူသန်းပေါင်းများစွာအတွက်စိတ်တက်ခွန်အားဖြစ်စေခဲ့ပါတယ
် I have a dream that one day this nation will rise up live out the true meaning of its creed
ဒေါက်တာကင်းပြောသွားတာပါဒီလိုလူစုကိုဦးဆောင်ခဲ့သူဟာ1968ခုနှစ်ဧပြီလ4ရက်နေ့မှာတနက်စီပြည်နယ်မမ်ဖစ်မှာတနက်နေ့ပြစ်ခတ်လုပ်ကြံခံရပြီးတော့ကွယ်လွန်ခဲ့ပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုရှင်အကြမ်းမဖက်ပြည်သူအခွင့်အရေးလှုပ်ရှားမှုခေါင်းဆောင်ဒေါက်တာကင်းဟာလူမဲအများစုဖြစ်တဲ့မမ်ဖစ်မြို့တန်ရှင်းရေးလှုပ်သားတွေရဲ့သပိတ်ကိုထောက်ခံဖို့ရောက်နေခြင်းမှာအခုလိုလုပ်ကြံခံလိုက်ရတာပါ
။ဟုတ်ပါတယ်။သူနေထိုင်တဲ့မော်တယ်အခန်းအပြင်ဘက်မှာသူရက်နေတော့တနက်သမားကပြစ်ခတ်လုပ်ကြံခဲ့တာပါ။ချင်းချောက်မှုတွေနဲ့အတူမုံတိမှုတွေကိုသူဟာရင်ဆိုင်ခဲ့ရပါတယ်။သူမကွယ်လွန်ငင်ညမန်ပစ်မျိုးကလူမဲခရိယန်ကျောင်းမှာသူစကားပြောနေတဲ့အချိန်ထဲမှာပြည်သူအခွင့်အရေးလှုပ်ရှားသူတယောက်အနေနဲ့အန္တရာယ်တွေကိုရင်ဆိုင်နေရတယ်ဆိုတာသူသိတဲ့အကြောင်းပြောဆိုခဲ့ပါတယ်။အသက်ရှင်ရှင်နေခြင်းပေမဲ့အမေရိကန်ပြည်ထောင်စုမှာလူမဲအမျိုးသားတွေဒန်းတူအခွင့်အရေးရတဲ့နေ့သူမြင်တွေ့ခွင့်ရခြင်းမှရလိမ့်မယ်ဆိုပြီးတော့လည်းပြောဆိုခဲ့သေးတာပါ
ဒီညကျွန်တော်ပြောရမယ်။ဘာမှလည်းမစိုးရိမ်ပါဘူး။ဘယ်သူကမှလည်းမကြောက်ပါဘူး။ဖခင်ခင်ရဲ့ဂုဏ်တွေကိုကျွန်တော်မြင်တွေ့ပြီးပါပြီလို့မာတင်လူသာကင်းကပြောသွားတာပါ။နောက်နှစ်လအကြာမှာမာတင်လူသာကင်းကိုလှုပ်ကြံတက်ဖြတ်သူ James Albright ကိုလန်ဒန်မှာဖမ်းမိခဲ့ပြီးသူ့ကိုအခုလိုဖမ်းဆီးနိုင်ဖို့အတွက် American လုံခြုံရေးဝန်ထမ်းတွေဟာတမိုင်းမှာဘယ်တော့မှနဲ့မှမတူအောင်အသေးချာစီစဉ်ဆောင်ရွက်ခဲ့ရပါတယ်။
ရေကိုတနက်စီပြည်နယ်ကိုပြန်ပြီးခေါ်ဆောင်လာခဲ့ပြီးတော့ဆွဲချက်တင်တဲ့အခါမှာတော့အပြစ်ရှိကြောင်သူကဝန်ခံတဲ့အတွက်ထောင်ဒဏ်တသက်ပြစ်ဒဏ်ချမှတ်ခဲ့ပါတယ်။ဒါပေမဲ့လည်းနောက်ပိုင်းမှာတော့သူကအပြစ်မရှိကြောင်နဲ့မတရားဆွဆွဲခံရသူဖြစ်ကြောင်းပြောင်းလဲပြီးတော့ထွက်ဆိုပါတယ်ကိုအောင်ရေ
။သူရဆောင်တဲ့ American တခွင်စီစဉ်ကိုကိုအောင်အောင်ကစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတစ်ခါတော့ပတ်စင်သိပ္ပံနဲ့ဤပညာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ။
ဒီတစ်ပတ်တော့သဘာဝဝင်းကျင်ညဉ့်ဉန်းမှုအန္တရာယ်ရောပါစေဖို့အတွက်တီထွန်လိုက်တဲ့အိုးဟိုလို့နာမည်ပေးထားတဲ့စားလို့ရတဲ့ဘူးကလေးတွေအကြောင်း Righteous သတင်းတပုတ်ကိုကိုးကားပြီးပြောပြပေးပါပါအရင်တွေကိုစားလို့ရတဲ့ဘူးလေးတွေတဲကိုထည့်ထားမယ်ဆိုရင်ဒီဘူးတွေကိုလွှင့်ပြစရာမလိုတော့ပါဘူးအခုဓာတုပစ္စည်းမပါဘဲသဘာဝပစ္စည်းတွေနဲ့လှုပ်ထားတဲ့စားလို့ရတဲ့ဘူးမျိုးပေါ်နေပါပြီဘူးလို့ပြောပေမဲ့သူကဂျယ်လီလုံးလေးတွေနဲ့တူတဲ့အရည်လုံးကလေးတွေပါဒီဘူးကလေးတွေဟာဘူပေါင်းလိုလုံးဝိုင်းပြီးအရည်မျိုးစုံထည့်ထားလို့ရပါတယ်သူတို့ကိုတနေ့မှပလတ်စတစ်ဘူးတွေအစား၃လနှိုင်းလိုက်မယ်လို့တီထွန်သူတွေကမျှော်လင့်ထားပါတယ်အထဲကိုဖောက်ပြီးမြင်ရတဲ့အရည်လုံးကလေးတွေထဲမှာရေရိုးရိုးကိုဖြစ်စေအနံ့အရသာထည့်ထားတဲ့ရေကိုဖြစ်စေ ထည့်နိုင်ပါတယ်။ဒါကြောင့်လန်ဒန်မြို့တော်မှာကျုံနေရတဲ့ပလတ်စတစ်ရေပူးပေါင်းများစွာနဲ့ပြည့်နေတဲ့အမှိုက်ပြဿနာကိုတနည်းတစ်လမ်းနဲ့ဖြေရှင်းပေးနိုင်လိမ့်မယ်လို့ယုံကြည်နေတာပါ။ဒီဘူးကလေးတွေကိုဘာကြောင့်စားလို့ရတာပါလဲ။လန်ဒန်မှာအခြေစိုက်တဲ့ Skipping Rocks Lab တခွဲခန်းလေးကိုထူထောင်ခဲ့တဲ့ပြည်သူကအင်ဂျင်နီယာလည်းဖြစ်ဒီဇိုင်းတီထွင်သူလည်းဖြစ်တဲ့ Rodrigo Garcia Gonzalez ကအခုလိုရှင်းပြပါလေ
။ It's a membrane made of seaweed.
ကျုပ်ကငါရေမောင်းနဲ့လုပ်ထားတာပါအထဲမှာရေဖြစ်ဖြစ်ဘယ်လိုအရေမျိုးဖြစ်ဖြစ်ထည့်လို့ရပါတယ်သူက agnite လို့ခေါ်တဲ့အညိုရောင်ရေမောင်းကနေထုတ်ထားတာဖြစ်ပါတယ
်ရိုဒရီဂိုဟာကင်းစတန်တက်ကတူမှာ product design ပညာရပ်ကိုသင်ကြားပေးနေသူတူဖြစ်ပါတယ်သူမှာမှတ်ပုံတင်ထားတဲ့ကိုရိုင်းတီထွင်ထောက်လုပ်တဲ့ပစ္စည်းအတော်များများရှိပါတယ်National Dyson Design စုအပါအဝင် British နဲ့ Europe ပြည်သူကဆိုင်ရာစုအတော်များများလည်းရရှိထားသူဖြစ်ပါတယ
် We start with the seaweed as a raw material but then there is a kind of like a several steps that is part of kind of like how we make this
ကျွန်တော်ရေမောင်းကိုကုန်ရအနေနဲ့စသုံးပါတယ်အခုလိုအလုံးလေးတွေဖြစ်လာဖို့ရောအရေးထည့်လို့ရအောင်ခန်းနိုင်ရေးရှိဖို့ရောလုပ်ရတဲ့အစဉ်ကအတော်များပါတယ်အခုတော့တကယ့်ကိုခန်းခန်းခန်းခန်းဖြစ်လာပါပြီဒီဘူးလေးတွေကအရေးထက်တာကိုခံနိုင်ဖို့လိုသလိုတချင်ထဲမှာလည်းပါဇက်ထက်ရောက်သွားရင်လေကြောင်းထက်နစ်မနေအောင်ဖန်တီးရတဲ့အင်ဂျင်နီယာအလုပ်ပါဒါကိုအထက်နှစ်ထပ်လှူထားနိုင်အောင်လဲကျွန်တော်တို့ကြိုးစားနေပါတယ်တကယ်လို့အိတ်ထက်ထည့်သွားမယ်ဆိုရင်လည်းအခွန်နှွားပြီးအထက်ကအရေးကိုတောက်လို့ရအောင်လုပ်နေတာပါအ
ိုးဟိုအရေးလုံးကလေးတွေကိုဗြိတိန်နိုင်ငံလန်ဒန်နဲ့အမေရိကန်အနောက်ချမ်းဆန်ဖရန်စစ္စကိုမြို့တွေမှာအထူးဝယ်ရခြင်းပါပြီးနမူနာပေးတဲ့အခါမှာရေနဲ့အတူဘူးကိုပါတစ်ခါတည်းစားလို့ရရမှုတန်အန်တော်ဖြစ်ခဲ့ကြသလိုတဘာဝဝင်းကျင်ထိမ့်သိမ့်ရဲ့အတွက်တိတ်ပြီးအဖိုးတန်တဲ့တီထွင်မှုတစ်ခုလို့မှတ်ချက်ပေးကြပါတယ်ဟုတ်ပါတယ်ဒီဘူးကွန်တွေကိုမစားပဲလွှင့်ပြမယ်ဆိုရင်တို့ဟာရေမောနဲ့လှုပ်ထားတာမှုသတင်းလေးပတ်တာတလကနေတလခွဲလောက်အတွင်းမှာပဲတဘာဝအလျောက်ပျက်စီးသွားနိုင်တာမှုပါ Skipping Rocks Lab ကအိုဟိုဘူးထုတ်လို့ရတာဝန်ခံတဦးဖြစ်တဲ့ Lissy Hosinger ကတော့တို့ရဲ့ဘူးတွေဟာတဘာဝဝင်းကျင်တန့်ရှင်းအောင်အကူအညီပေးနိုင်တယ်လို့ပြောပါတယ
်။ Most people just grab a bottle of water, hold it for 5 minutes, drink it, throw it away.
ဒီဘူးတွေဆိုရင်လူများစုအတွက်ကတို့လက်ထက်မှာ5မိနစ်လောက်ပဲထားရပါ။တောက်ပြီးတော့လွှတ်ပြစ်လိုက်ကြတာပဲလေ။အဲ့ဒီပလတ်စတစ်ဘူးကနောင်အနှစ်900လောက်ထိပျောက်ပြတ်မသွားပါဘူး။ဒီတော့ဒါကိုဖြေရှာဖို့လုပ်တဲ့အခါမှာအခုကျမတို့လုပ်တာကပတ်ဝန်းကျင်အတွက်အသင့်ရှင်ဆုံးနည်းပါ။ပလတ်စတစ်အိတ်ထဲထည့်ထားတာကိုမမြင်ချင်တော့အခုလိုမျိုးအရေးထဲတဲ့နေဆိုရင်အရေးကိုအရေးတိုင်းတောက်တဲ့သဘောပ
ါလန်ဒန်ကသိမ်းစမစ်တလျှောက်ပြီးခဲ့တဲ့နှစ်တုန်းကစစ်တမ်းကောက်ခဲ့ရမှာတလအတွင်းသိမ်းရှိနေရတဲ့ပလတ်စတစ်ဘူးကွန်က4,000ကျော်လောက်ရှိနေတယ်လို့လန်ဒန်မြူနစ်စပယ်ရုံးကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ဒါကြောင့်ရိုဒရီဂိုတို့အဖွဲ့က2019ဧပြီလဆန်းမှာသူတို့တီထွင်ထားတဲ့အိုးဟိုအရေးလုံးကလေးတွေကိုမိတ်ဆက်ပေးခဲ့တာဖြစ်ပါတယ်လွတ်တော်သဘာဝဝင်းကျင်ကော်မတီဥက္ကဋ္ဌလီယွန်ကိုပွားကတော့ဒါဟာဝင်းကျင်ညဉ့်ဉန်းမှုအတွက်အပြေရှာနေတဲ့အထက်ကကောင်းတဲ့တစ်ခုဖြစ်ပေမဲ့ဒါနဲ့ပဲအပြေရပြီဆိုတာမျိုးတော့မဟုတ်သေးပါဘူးလို့ပြောပါတယ်ယထာဘူဒါတွေလိုလူများသွားလာတဲ့နေရာမျိုးတွေအတွက်ရေပြန်ပြီးဖြစ်ပေးနိုင်တဲ့ဘူးမျိုးတွေတော့လူနေသေးတယ်လို့ဆိုပါတယ်ရိုဒရီဂိုကတော့သူ့ဘူးကတစ်ခါသုံးပုံစံပဲဖြစ်နေသေးတယ်လို့ပြောပါတယ
် Every year we consume almost 10% more plastic bottles than the previous year and it's a new product
တကယ်လို့ကြည့်မယ်ဆိုရင်တစ်နှစ်ထက်တစ်နှစ် plastic သုံးတာဆယ်ရာခိုင်နှုန်းလောက်ပိုပိုလာတာတွေ့ရပါတယ်အခုကျွန်တော်တို့ရဲ့ပစ္စည်းကနောင်လာမယ့်ဆယ်စုနှစ်တွေလောက်မှပဲလူတွေနေ့တိုင်းသုံးတဲ့ပစ္စည်းတစ်မျိုးဖြစ်လာဖို့ရှိပါတယ်အထူးသဖြင့်ရေကိုစောက်ကြမယ်ဆိုရင်ဒီလိုပုံစံမျိုးဖြစ်လာဖို့ရှိပါတယ်အိုးဟိုဟာပလတ်စတစ်ဘူးအလုံးအတွက်ဥပမာပြန်ပြီးဖြစ်လို့ရတဲ့ဘူးနေရာမျိုးမှာတော့အစားထုတ်နိုင်မယ်မထင်ပါဘူးဒါပေမဲ့ခဏလေးသုံးမဲ့ဘူးမျိုးအတွက်ဆိုရင်တော့ဒါကအကောင်းဆုံးဖြစ်မှာသိကြပါတယ
် Skipping Rocks ဟာအိုးဟိုကိုတီထွင်နိုင်ဖို့အတွက်အချိန်၃နှစ်ယူခဲ့ရပါတယ်အခုအခါမှာတနေ့ကိုဘူး2000လောက်ပဲထုတ်နိုင်သေးတာဖြစ်ပြီးဂူးတွေပိုးပြီးကောင်းအောင်ကြိုးစားနေပါတယ်လို့လစ်စီကပြောပါတယ်
So at the moment it's a semi-manual process so there is a machine involved but it
ကိုလောလောဆယ်မှာထုတ်နေတဲ့ပုံစံကစက်ကိုပဲလုံးဝသုံးတာမျိုးမဟုတ်သေးပါဘူးစက်နဲ့လုတ်ပေမဲ့လေလူကလိုက်လုံနေရတာများပါတယ်ဒါကြောင့်မလို့တနေ့ကိုအရေးလုံး1000ကနေ2000လောက်အထိပဲထုတ်နိုင်သေးပါတယ်တကယ်လို့စက်နဲ့ကြီးပဲလုတ်လာနိုင်မယ်ဆိုရင်တော့တနေ့ကို3000လောက်ထုတ်လာနိုင်မှာပါ
တို့ကုမ္ပဏီကစားသုံးသူပရိသတ်အမျိုးမျိုးအတွက်စဉ်းစားပြီးထုတ်လုပ်ဖို့လုပ်နေပါတယ်။ဒီထက်ကအပြေးပြိုင်ပွဲလိုပွဲမျိုးတွေမှာပလတ်စတစ်ရေဘူးဟောင်းပြဿနာကတိတ်ပြီးကြီးမားနေတာမို့ဒါကဘာအဓိကဦးစားပေးတယ်လို့ရေရှည်ခံမဲ့ဆိုင်ပေါ်တင်ရောင်းနိုင်မဲ့အနေအထားထိပါရောက်ဖို့အတွက်လုပ်နေကြတာဖြစ်ပါတယ်။
We're still working on things like extending the shelf life.
Tomorrow ye oho buri ko sai ma ma tin yaung nai aw lo a thu pa pon san myo myo ne lou nai mu chou sa ni dong ma shin. Te ke lo da ye yo bu yo ta khu long ko wa sa pit chin la de marathon pye pwe lo nya myo a twet swin naw a khu lo pon san ko be po ka aw twin mu lou ya ma ba.
Skipping Rock Lab Company ha oho buri ko pon san a myo myo ne thau nai bu a twet sin sa ni ja de lo di bu ri de ma a yet pa win a ye myo myo ko ba the nai bu le chou sa ni ja ba de.EIT ဥရောပတီထွင်မှုနဲ့နည်းပညာတက္ကသိုလ်က Climate KIC အစီအစဉ်ရဲ့အစိတ်ပိုင်းတစ်ခုဖြစ်တဲ့ Skipping Rock Lab ဟာ2004ခုနှစ်မှာတဘာဝဝန်းကျင်ဆိုင်ရာနိုင်ငံတကာနည်းပညာဆုကိုရခဲ့တယ်လို့2015ခုနှစ်မှာ SEA ဆုနဲ့2016ခုနှစ်မှာ UK Energy Globe ဆုတွေကိုရခဲ့ပါတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံတဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆောင်ကြပါဦး
အခင်မျိုးသက်စီစဉ်တင်ဆက်တဲ့အပတ်စဉ်သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုတစ်ခါတော့မနေ့ဖြန်စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဘာကြောင့်ဆွေးနွေးမလဲဆိုတာကိုတလဲအသိပေးခြင်းပါတယ်ခင်ဗျာ
ပြောရှင်များခင်ဗျာပြီးခဲ့တဲ့သတင်းပတ်အတွင်းနှစ်တကူကူးပြောင်းခဲ့တဲ့နှစ်ဆန်းတရက်နေ့မှာမြန်မာနိုင်ငံငင်းငယ်ရေးအတွက်အဓိကလေးပီပြောကြားသွားတဲ့နိုင်ငံခေါင်းဆောင်တွေရဲ့နှစ်သက်မေကွန်းတွေကနေပြည်သူတွေအနေနဲ့ဘာတွေများမျှော်လင့်နိုင်ပါလဲဒီမေကွန်းတွေအပေါ်မှာဘယ်လိုယူဆကြပါလဲဒီတစ်ပတ်ဒိုင်းအလီလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-994 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ VOE ရဲ့ email လိပ်စာ burmese@voenews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။စနေညဒဲလီလိုက်အစီအစဉ်ကနေပြီးကြိုဆိုပါရခင
်ဗျာ။တော်ရရှင်နေနဲ့ကျွန်တော်တို့ရဲ့စနေညဒဲလီလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့အထမံဖိတ်ခေါ်ပြသည်ခင်ဗျာ။VOE ကနေမြန်မာဘာသာစီစဉ်တွေကိုည7:00နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။သောရရှင်နေနေနဲ့ကျွန်တော်တို့ VOE မြန်မာဘိုင်းကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုအင်တာနက်ကနေနားဆင်ကြတဲ့ဆိုရင်တော့ www.burmese.voenews.com ဆိုတဲ့အင်တာနက်ဆာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်။အခုကဆက်ပြီးတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလဲကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ။
ဒီနေ့နိုင်ငံပါရီမြို့တော်မှာရတက်ဖွဲ့အတူသစ်ဆုံးခဲ့တဲ့ပြစ်ခတ်မှုကျူးလွန်မှုဖြစ်တဲ့တနရရှိသူတနတ်သမားရဲ့အလောင်းဒီ AS သွေးကြောအဖွဲ့ကိုချီချူးထားတဲ့စာဆောင်ကိုတွေ့ရှိတဲ့အကြောင်းစုံစမ်းစစ်ဆေးမှုနဲ့နှိစက်သူတွေကပြောပါရယ် AS သွေးကြောအဖွဲ့ကတော့တနတ်သမားဟာသူတို့အဖွဲ့ဝင်ဘယ်ဂျီယံနိုင်ငံသားအဘူရဲ့ဆွတ်ဆွတ်သူဖြစ်တဲ့အကြောင်းသတင်းထုတ်ပြန်ထားတာပါဘယ်ဂျီယံအနာဝင်ကတော့ပြည်သူနိုင်ငံကတက်ခတ်မှုနဲ့ဆက်နွယ်ပြီးအလို့ရှိနေတဲ့ဘယ်ဂျီယံနိုင်ငံသားတူဟာအန်တဝမ်မြို့မှာလာရောက်ဖမ်းခံခဲ့တဲ့အကြောင်းပြောဆိုခဲ့ကြပါရယ်ပြည်သူနိုင်ငံပါရီမျိုးကတက်ခတ်မှုဟာအချမ်းဖက်ဝါရီရဲ့တက်ခတ်မှုတွေနေရာမရွေးချိန်မရွေးဖြစ်နိုင်တယ်ဆိုတာကိုသတိပေးလိုက်တာဖြစ်တဲ့အကြောင်းလဲအမေရိကန်ဒုတိယသမ္မတမိုက်ပန့်စ်ကဒီကနေ့ပဲပြောဆိုခဲ့တာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့တက်ခတ်မှုကြောင့်ပြည်သူသမ္မတရွေးကောက်ပွဲကိုထိခိုက်နိုင်တယ်အကြောင်း Twitter အင်တာနက်လူမှုကွန်ရက်ကနေမှတ်ချက်ပေးပြောဆိုသွားပါတယ်မနေ့ကဖြစ်ခဲ့တဲ့ပြစ်ခတ်မှုနဲ့ရတဖွဲ့ကကျူတင်ဖော်ထုတ်နိုင်ခဲ့တဲ့မာဆေးမျိုးကတက်ခတ်ဖို့ကြံစည်မှုတွေဟာမချခင်ချင်းမှမပြည်သူသမ္မတရွေးကောက်ပွဲကိုထိခိုက်အောင်လုပ်ဖို့အစ္စလာမ်ဆွေးနွေးတွေရဲ့ကြိုးပမ်းမှုတစ်စိတ်တစ်ပိုင်းဖြစ်တဲ့အကြောင်းပြည်သူစုကအစ်မရာရှိတွေကပြောဆိုထားပါတယ်အာဖဂန်နိုင်ငံမြောက်ပိုင်းမာဇာအယ်ရှရီဖ်မြို့မှာရှိတဲ့စစ်ကန်ကူတာလီဘန်တပ်ပုံတွေတောက်ချန်နေမွန်လိုပိုင်းကဝင်ရောက်တက်ခဲ့ခဲ့ရကတပ်ပွဲတွေဖြစ်ပွားပြီးလွန်ကျွေးတပ်ဖွဲ့ဝင်ရှိဦးတေဆုံးပြီးဆယ်ဦးတန်ရရခဲ့တဲ့အကြောင်းဒေသခံအနာမဏီကပြောဆိုခဲ့ပါတယ်တက်ခတ်သူတွေအားလုံးကလည်းတေဆုံးပြီးစီးနင်းမှုတွေအဆုံးသတ်သွားပြီးဖြစ်ကြောင်းလည်းတာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါ
သတင်းချင်းချုပ်ကိုကိုအောင်လွင်ဦးချင်ညာပေးခဲ့တာဖြစ်ပါတယ်ခင်ဗျာဒီညအစီအစဉ်ထုတ်လို့ရေးမှုကမတင်ကြီးတိုင်းဖြစ်ပြီးတော့အင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ် VOE American သားညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ line meter 24.25-32.50 နဲ့ line meter 190လို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ရန်နေပါ
Thank you.
This program has come to you from the Voice of America, Washington.